ถ้าเราดมไม่จะเข้ามาอย่างอาสนะขอสัตว์ได้เข้ามาอย่างเสร็จสมบูรณ์ภาวนาเพื่อชีวิตและท่องพระสูตรคือขอบุญและอาสนะเย็นสกายได้ได้การสุขงามยุคปัจจุบันพระรูปเจ้าได้ได้เข้ามาตั้งมาเป็นเงินโดยที่เป็นสิ่งจำเป็นต่อการที่ธรรมะนี้ท่านเอาโมยามยุคปีชิเสลามพุทธยะเจ้าการเมืองเจ้าการตอนนี้ที่เจ้าคุณเสียงมีน่าสุดอเมริกาธรรมะธรรมะธรรมะเช่นเช่นพ่อเจ้าตอนสวรรค์สิทธิ์ทุบันสิทธิ์จำเป็นอย่างเดียวที่เรียกว่าเป็นขันธ์ที่ชื่อว่าเสด็จมาเยี่ยมมาดูแลตัวเราไปในบางทีที่เป็นส่วนหนึ่งคนเราจะทำอะไรก็ได้เราไม่สุขุลใจเช่นสัตย์ยังไงยอมแล้วก็ดีเพียงแต่เพียงตาเราดูดีอยู่แต่ใจเขียนเดี๋ยวน้องก็ที่ใจ ဆွမ်းလန်းစိတ်ဆိုတာကိုမဖြစ်ကြောက်ပဲပူပန်စိတ်ဆိုတာကိုဖြစ်ကြောက်ဖို့ကြိုးစားမအောင်မြင်နိုင်ဘူးနိုင်ငံတကာမှာတချို့နိုင်ငံတွေမှာဆိုလို့ရှိရင်ဒီပူပန်စိတ်တွေကိုဘယ်လိုလုပ်လျှော့ချရမလဲဆိုတာစိတ်ပူပန်မှုတွေကြုံတွေ့လာရတဲ့အခါpsychotherapist to psychiatric to say a true who say I want to see God in your mind see Sajaya through Achan Veda through your Swimmy she shinjat in your life now you know say that I'm going to shout out and if you're not in there I'll sit down and sit down and sit down အဲ့လိုလိုဆိုအရင်ထဲမှာလည်းစိတ်ပူပန်မှုတွေပူပန်စိတ်တွေဖြစ်လာတဲ့အခါဘေးကမိတ်ဆွေတင်သားတွေကဝိုင်းပြီးတော့ဖြေပြောင်းပြောဆိုကြရင်ခန္ဓာတွေကိုပြေသွားတာပေါ့နော်အဲ့လိုပြေပြောင်းမှုမျိုးတော့ရတယ်သို့တော့ဒီပြေပြောင်းမှုမျိုးဟာသာဝရပြေပြောင်းမှုမဟုတ်ဘူးနောက်တစ်ခါကျုပ်ရဲ့ပူအောင်ပါဘာလို့ပူရတော့လို့ဆိုအကြောင်းဖြစ်တဲ့ဆွမ်းလန်းစိတ်ကိုမရှင်းလို့အကြောင်းဖြစ်တဲ့ဆွမ်းလန်းစိတ်ကမရှင်းနိုင်တဲ့မဖယ်ရှားနိုင်တဲ့ဘူပန်စိတ်ကိုဖယ်ရှားနေတာဘာနဲ့ဥပမာတူလို့လို့ဆိုလို့ရှိရင်တိတိကျကျကိုမလို့ခြင်းတော့အကိုင်းနေဖက်တယ်တပင်ကိုလှဲပြလိုက်တယ်လို့ပဲသို့တော့တိတိကျကိုလှဲလိုက်တဲ့ခဏတစ်ပြုတ်တော့တိတိကျကပျောက်သွားအမြင့်ရှိသည့်ကပြန်ပြန်ပြီးတော့ပေါက်ကျက်ကျက်ပြီးတော့ပေါက်လာပါပဲ။သစ်ပင်ဟာရေတောင်းမြစ်ကိုမထိခိုက်သေးသမျှဒီသစ်ပင်ကပြန်ပြီးရှင်သန်ပြီးတော့ထလာအောင်ပါ။ဒါကလို့ပဲအကြောင်းရင်းကိုမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ပူပန်စိတ်ဟာခဏခိတ္တတော့တက်ဆက်သွားမှာပဲ။ဒါနိုင်ငံတကာမှာဖြေရှင်းတဲ့နည်းရတော့အဲ့ဒီ psychotherapy တို့ဟောစိတ်နဲ့ပတ်သက်ပြီးတော့ပူဇော်တဲ့ပူထုံးနေနေဖြစ်ရှိကြတယ်။အဲ့တော့မြတ်စွာဘုရားရဲ့ဖြည့်ရှင်ဖို့ဖြည့်ရှင်နေတဲ့နိုင်ငံတကာကပုဂ္ဂိုလ်တွေကြိုးစားဖြည့်ရှင်နေရအိမတံမအမှန်ခွာအဲ့ဗုဒ္ဓဘာသာဝင်ဓာတ်ကိုသိနေလို့အပ်တယ်နော်။ဒါလို့လို့ဆိုကိုယ်ကိုယ်တိုင်ကမြတ်စွာဘုရားကိုကိုးကွယ်တဲ့ပုဂ္ဂိုလ်ဖြစ်တယ်ကိုယ်ဝယ်တဲ့ပုဂ္ဂိုလ်ရှိတာမြတ်စွာဘုရားဟောတဲ့တရားမြတ်စွာဘုရားရဲ့အဆုံးအမသိရှိနားလည်ပြီးတော့အိုင်နိုင်ခြင်းတော့လို့ဟောတာမြတ်စွာဘုရားကနီးကောင်းပေးတာပဲဒီဘယ်ရာမင်းဖြစ်ဖြစ်မြတ်စွာဘုရားကဆုံးမတော်တဲ့မှုနဲ့နိုင်ငံမှုပေးတယ်အဲ့ဒီသုံးပါးသတိမှုလမ်းညွှန်မှုကိုခံယူဖို့အတွက်ဘုရားတရဏရစ္ဆာမီးရှိပြီးတော့ဘုရားကိုကိုးကွယ်တယ်။အဲ့တော့ဘုရားကိုကိုးကွယ်တယ်ဆိုတာနတ်ကိုးကွယ်တာမျိုးတူဘူး။လောကကလူတွေအားလုံးဘယ်ဘာသာဝင်ပဲဖြစ်ဖြစ်ဘယ်ဘာသာတွေပဲဖြစ်ဖြစ်ကမ္ဘာမှာရှိတဲ့ဘာသာကြီးတွေကိုကြည့်လိုက်တယ်ဆိုလို့ရှိရင်ဘုရားဘာသာကလွဲကျန်တဲ့ဘာသာကြီးအားလုံးကလက်ကိုယ်ရဲ့ဘာသာကြီးဖြစ်တဲ့ကောင်။နော်တောင်မြုံနဲ့ကိုယ်ဝယ်မှာလက်ကိုယ်ဝယ်တာမဟုတ်ဘူး။ကောင်းရင်ဘုရားလက်ကိုယ်ဝယ်တာလည်းလက်ပဲလေ။ဒါမလို့နာမည်ပေးတယ်ခေါင်းလိုနာမည်ပေးတာ။အဲ့ဒါကိုဘာသာပြန်တဲ့အခါသာဝရဘုရားလို့ပါလို့ကျန်တာကိုခေါ်ဆိုတာလက်ပဲလေ။ကဘာမှာရှိကြဆုံးလို့ဆိုကြတဲ့အိန္ဒိယနိုင်ငံကြီးကကိုယ်ပဲနေတဲ့ဟိန္ဒူဘာသာရှိဟိန္ဒူဘာသာရဲ့ဘုရင်ကဘာလို့ဆိုဗြဟ္မဏိရှင်လို့ခေါ်တယ်ဗြဟ္မဏဝါဒဗြဟ္မဏိရှင်အဲ့ဒီဗြဟ္မဏိရှင်ဆိုတာဘာလို့ကိုယ်ပဲတာလဲဆိုသူတို့လည်းနိုင်ကိုယ်ပဲသူတို့ကိုယ်ပဲတဲ့နိုင်ကဇမားကြီးပဲသောဟိတူတွေကိုယ်ွယ်တယ်ဆိုတာလက်တွေကအကုန်လုံးသူကိုယ်ွယ်တယ်ဇမာလို့ဆိုတာခန္ဓာရှင်သူတို့ယူဆရက ခဝါကြီးနဲ့တက်တော့တယ်ကိုဘယ်လိုဖန်ဆင်းတာလဲဆိုတော့အဲ့ဒီဂျမားကြီးကခံစားနေခရစ်စတန်တို့မွတ်စလင်တို့လည်းပဲဒီတိုင်းပဲခံစားရှင်လက်ခံနေကြည်လာတဲ့ပါလာရောခံစားရှင်ကိုကိုးကွယ်တယ်ဆိုတာနတ်ကိုကိုးကွယ်တာပဲဒီလိုပဲအဲ့တော့နတ်ကိုကိုးကွယ်တယ်ဆိုတာလူသားတွေလူတွေရဲ့ကမ္ဘာဥက္ကဋ္ဌဆက်တင်ပြီးတော့လာကိုးဝယ်တယ်ဆိုတဲ့နေရာမှာအကျောက်တရားနဲ့ကိုးဝယ်ကြတာများတယ်။နှိုက်ကိုးဝယ်တယ်ဆိုတာအကျောက်ကိုကိုးဝယ်တောင်မြုံကိုးဝယ်တဲ့လူတွေမေးချပါတခါတော့သွားပြီးနောက်တစ်နေ့မသွားလို့ရှိရင်နှက်ခံခံကြောက်တာလေ။ကြောက်ပြီးတော့အဲ့ဒါနှစ်တိုင်းနှစ်တိုင်းသွားနေချာတယ်။ဒါပဲဖြစ်နိုင်ကမမစနာနေရမယ်ချတော့ချပါအဲ့လိုကြောင့်မလို့ကမရတဲ့ချမှာကြောက်တာပုံတွေ့ရှိအဲ့တော့ဒီဘုရားမသားကြီးကိုးဝယ်တယ်ဆရာကိုကိုးဝယ်ဆရာနတ်မဟုတ်ဘူးလူသားလူသားတွေကအမတန်မှထူးခဲ့တဲ့အချင်းတိလာရှိပြီအမတန်မှထူးခဲ့တဲ့ပညာရှိတဲ့ပုဂ္ဂိုလ်သူများနဲ့မတူအောင်ထူးချွန်တဲ့အသိဉာဏ်တရားမှကိုယ်တိုင်ကျင့်လို့ထူးချွန်တဲ့အသိဉာဏ်ကြီးကိုရလို့တော့အမှန်တရားကိုထင်ရှားထုတ်ဖို့ဟောပြောနိုင်တယ်။အဲ့တော့လူသားတွေကပုဂ္ဂိုလ်ကိုယ်ပွေတယ်ဆိုတာခုနကနတ်ကိုယ်ပွေတယ်အနေထားမျိုးမဟုတ်ဘူး။ကြောက်လို့ကိုယ်ပွေတာလည်းမဟုတ်ဘူး။မလို့ကိုယ်ပွေတာလည်းမဟုတ်ဘူးနော်။ဘုရားကမတာလည်းမရှိဘူး။ဆက်လဲပေးတာလည်းမရှိဘူး။ယသဗျာကဗာပြည့်လို့ဘုရားဗလာကြီးဆရာကိုကိုးဝယ်တာတော့ဆရာစီကလမ်းညွှန်မှုကိုရရှိလို့ကိုးဝယ်တာဒါပဲဒီတဲ့မပေါ်ဘူးတော့ဒီတဲ့ပေါ်ရင်အဲ့ဒါနတ်ကိုးဝယ်မှုတွေကလည်းခုဆက်လာတယ်လို့ပဲပြောရအောင်အဲ့ဒီချို့ကရောပြီးတော့ပြောကြတယ်ဆရာကမတယ်ဆရာကချတယ်ဆရာကရိုက်တယ်ဘယ်ဘုရားဒီရမရိုက်ဘူးတော့ဆက်လည်းမရိုက်ဘူးမလည်းတော့မချလည်းမချဒါပြန်မလုပ်ပေးရတော့ဆိုတော့နန်းညံပေးတယ်။ဒါကအမှန်ဒါကအမှားဒါလုပ်နေတယ်ဒါမလုပ်တဲ့မျိုးလို့တရားဟောပေး။အခုဘုန်းကြီးတို့ဟောနေတယ်ဆိုတဲ့တရားတွေတရားဟောခဲ့တဲ့တရားတွေ။အဗ္ဗဓမ္မဒုတိယကြီးပါဒီနေ့ကမြတ်စွာဘုရားဟောထားတဲ့တရားတွေကိုရှင်းကျုံပြီးတော့မှတ်တမ်းတင်ထားတာတော့မှမယ်။ဆန္ဒနာပေါင်း 16,000 ကျော်အတောင်းလေးပါးနဲ့ရှိတယ်။အဲ့လိုလူတွေများတဲ့တရားတွေတတ္တဝါတွေရဲ့ကျိုးစီးပွားအတွက်မြတ်စွာဘုရားဟောကြားထားတယ်။နတ်မြတ်ချက်တွေပြီးခဲ့တယ်။လုံတဲ့ခံနဲ့မလုံတဲ့ခွဲခြားပြီးတော့ပြီးခဲ့တယ်။အပြည့်ရှိတဲ့အလုပ်ပြည့်မရှိတဲ့အလုပ်ခွဲခြားပြီးတော့ပြီးခဲ့တယ်။လောကလူတွေကလုံတဲ့ခံနဲ့မလုံတဲ့ခံကိုခွဲခြားပြီးတော့မသိကြဘူး။မသိတော့ဘာဖြစ်တယ်ဆိုတော့မလုတင်တာကိုသွားလုတယ်လုတင်တာကြတော့မလုခဲနေအခုသလုံးဟာကျွေးချက်လုတင်တာကိုမလုလို့ရှိရင်လည်းအကျိုးနဲ့တည်းမလုတင်တာကိုလုပြီဆိုတော့လည်းဒီဖြစ်တယ်အခုသလုံးဟာကျိုးမဲ့ဖြစ်စီအဲ့ဒါကိုသိအောင်ဟောပြောပြီးတော့ပြောတာဒါကြောင့်မို့ဗုဒ္ဓံတရဏံဒိသမိဘုရားကိုကိုးပွေတယ်ဆိုတာကိုးဘဝဘုရားကိုအနန္တာဆရာကအနန္တရဲဆိုတာဆရာကမလို့အနန္တလည်းမဟုတ်ဘူးမရင်ရောရသလားဆိုတော့မရဘူးဆရာကိုကြောက်လို့အနန္တလားဆိုမဟုတ်ဘူးဘာအတွက်အနန္တရောလို့ဆိုမြတ်စွာဘုရားဟောကြားတဲ့တရားအတိုင်းလိုက်တာရှင်းလုံးပါမယ်ဘုရားရှိခိုးမှန်ကန်တဲ့အဆုံးအမတွေရခြင်းဟောဒီနည်းနဲ့ဟုတ်အဲ့တော့မြတ်စွာဘုရားကလည်းတတ္တဝါရဲ့အကျိုးစီးပွားကိုဆောင်ရွက်ပေးတဲ့အခါမရတို့ဘာတို့ဒီလိုလုပ်လို့မရဘူး။မကောင်းတဲ့လူကိုကောင်းအောင်ဆိုတာဒီမတ်တင်လို့မရဘူး။သဘာဝနဲ့မရနိုင်တော့ဘူး။စဉ်းစားကြည့်ပါ။မိဘတွေကလည်းသာသမီကိုကောင်းစားစေချင်လို့ဒီသာသမီကိုပညာတတ်အောင်လုပ်ပေးတယ်ဆိုတဲ့နေရာမှာရှင်ဒီကောင်းပဲမိဘခံလိုက်ပေးနိုင်တယ်လေ။မိဘကသာသမီကိုပညာတတ်အောင်လုပ်အောင်မပေးနိုင်ဘူး။အဲလုပ်ပေးလို့မရဘူး။သာသမီကိုယ်တိုင်ချက်မှရတာဆန်းစွန်။အဲတော့မိဘကဗာလုပ်ပေးတော့ဆိုမိဘကအချင်းကြီးကောင်းတွေခံနေပေးတယ်။ကျောင်းကောင်းကောင်းထားပေးတယ်၊ဆရာကောင်းကောင်းအပ်ပေးတယ်။ဒါပဲသူလုပ်နိုင်တယ်။ဒီကူလုပ်နိုင်တာမရှိဘူး။ဒါပဲလုပ်တယ်။
အဲ့ဒါလုပ်တဲ့အခါမှာသာသမီလုပ်တဲ့ပုဂ္ဂိုလ်ကအကြောင်းကောင်းကောင်းဆရာကောင်းကောင်းနဲ့တင်တဲ့အခါသူကိုယ်တိုင်စူးစမ်းအားထုတ်မှတင်နိုင်တယ်။ကျိုးစုံဖြစ်ဒါလက်တွေ့ဘယ်သူမှညင်းမနေရတဲ့လက်တွေ့အဲ့တော့မိဘကသာသမီကိုဟိုပညာနဲ့ဖြစ်အောင်မဆပဲဆိုဒီပုံစံနဲ့ကမှားတာလို့ရတာတခြားနေ့နဲ့မှရရင်တော့လူတွေမှကြမှာသိချာတယ်နော်တခြားနေ့နဲ့မှရရင်ကိုယ်ကိုယ်သာသမီကိုပညာတတ်ကြီးဖြစ်မှာဆိုဒီရှိသမျှအကုန်ဒီအပြည့်ရအောင်လုပ်ပေးတယ်လူတိုင်းကလည်းဒီဆိုတော့ဒီလေးကြီးပဲသူ့ပြုံတုံးမှာဘယ်သူမှရှောက်တတ်မှာမဟုတ်နော်ဒါဆိုလုံးမရဘူးဆိုတာအမှန်တမ်းပါအဲ့တော့မြတ်စွာဘုရားကတတ္တဝါတွေကိုဒီကဲတင်တယ်လို့ပဲပြောပြောတတ္တဝါတွေကိုမဆရတယ်ဆိုတော့ခေကြီးနဲ့မဆရတတ္တဝါတွေကိုကျိုးစီးပွားကိုလိုလားတဲ့မိဘကသာသမီရဲ့ကျိုးစီးပွားကိုလိုလားတယ်လို့မြတ်စွာဘုရားကတတ္တဝါတွေရဲ့ကျိုးစီးပွားကိုလိုလားတယ်ဆိုခေပုံလိုလားတာလေခလူလုတ်ပေးတာလေလို့ဆိုစာပေကျမ်းကနေမှာဒါတည်တည်ချာချာရေးထားတာဟိတေပဝတ္တနေနအဟိတာသနိဝတ္တနေနအခြေအနေမကောင်းတာတွေကိုဖယ်ရှားပြစ်ပြီးတော့အခြေအနေကောင်းတွေကိုခံနေပေးတာဟုတ်လားမြတ်စွာဘုရားချိန်ချင်းလေးကောင်းခံနေပြီတယ်ဆိုတာဒါမလုပ်တဲ့ဘူးဟောဒါမလုပ်တဲ့ဘူးလို့ပြောတာဟာအခြေအနေမကောင်းတာကိုဖယ်ရှားတာဒါလုပ်နေတယ်လို့ပြောတာအခြေအနေကောင်းတာကိုဟောကြားပေးတာအဲ့တော့လောကမှာလူလူတယောက်ကိုကူညီခြင်းအခြေအနေကောင်းမဲ့ကူညီလို့ရတယ်တခြားနေ့နဲ့ကူညီမရဘူးလေဒါကြောင့်မြတ်စွာဘုရားကိုကိုးကွယ်ကြရတယ်ဆိုတဲ့ဒီမြတ်စွာဘုရားကအခြေအနေကောင်းတွေကိုဖြစ်ပေါ်စေအခြေအနေကောင်းတွေဖြစ်ပေါ်စေတယ်ဆိုတာဘာလဲဆိုတော့မြတ်စွာဘုရားကဧကုတ္တကောင်းမှုဆိုတာလောက်ရတယ်ချမ်းသာဒုက္ခဟာကုတ္တကောင်းမှုကနေလာတာလို့ဟုတ်လားလမ်းညွှန်ပေးတယ်အဲ့တော့လမ်းညွှန်ပေးတော့မြတ်စွာဘုရားလမ်းညွှန်ပေးတဲ့အတိုင်းကိုယ်ကလိုက်ပြီးတော့ကုတ္တကောင်းမှုလုပ်ပြီးလုပ်ပြီးအတွက်ကြောင့်ချမ်းသာဒုက္ခတွေရဒီလိုဆိုလို့လားတနည်းအားဖြင့်ပုံပြီးတော့ထင်ရှားအောင်ပြောရမယ်ဆိုရင်ယောဂဖြစ်တဲ့လူတွေဆရာဝန်စီသွားကြတယ်ဆရာဝန်စီသွားတဲ့ဆရာဝန်ကိုယုံကြည်ပြီးတော့သူယောဂဖြင့်ကြောက်အောင်ကုနိုင်လိမ့်မယ်လို့ဆိုပြီးတော့ယုံကြည်ချက်နဲ့သွားတယ်တကယ်စဉ်းစားကြည့်ဆရာဝန်ကစိတ်ကုပေးတာမဟုတ်ဘူးယောဂကိုဆရာဝန်ကကြောက်အောင်လုပ်မပေးနိုင်ဘူးကြောက်အောင်လုပ်ပေးတာဘယ်သူကလုပ်ပေးတာဆေးကပဲလုပ်ပေးတာဆရာဝန်ကတည်းကဘာလုပ်ပေးတော့ဆိုဓာတိယောဂဘာကြောင့်ဖြစ်တယ်ဒီဆေးကိုတောက်ဒီစားစာကိုရှောင်ဒီလိုနေဆိုပြီးတော့လမ်းညွှန်မှုပဲပေးတယ်လမ်းညွှန်မှုပေးမယ်ဆေးညွှန်မယ်ဒါပဲတတ်နိုင်တယ်ကဲလမ်းညွှန်မှုပေးတာလည်းမလိုက်နိုင်ဘူးဆေးလည်းမတောက်ဘူးဆိုအဲ့လိုယောဂကြောက်ပါလားကြောက်ဘူးမြတ်စွာဘုရားလည်းဒီနည်းပဲပေါ့ဒီကလက်တွေ့တီးတဲ့လက်တွေ့တဲ့ပိုးလာလို့ရှိရင်မဟုတ်ဘူးမမှန်ဘူးပေါ့လက်တွေ့ဆိုတာလက်တွေ့တဲ့ပိုးပြီးတော့ထင်ရှားတဲ့ဓာတ်ကမရှိဘူးအဲ့တော့မြတ်စွာဘုရားကလည်းတို့လူပဲဒီတရားချင်းရမယ်လို့ဆိုတာသိပေးတာလည်းအလားတူတူတူပဲကောင်းကျိုးချမ်းသာရရင်ကုသိုလ်ကောင်းမှုကိုလုပ်လို့ဆိုတာမြတ်စွာဘုရားကလည်းနိုင်ဘူးမလုပ်ရင်မချမ်းသာဘူးလို့လောကချမ်းသာလို့ရင်လုံးတဲ့တိုင်းချမ်းသာတော့ရသော်ဘုရားကသူဟောတဲ့တရားကတော့မှန်ကန်မှုရှိရဆံဝင်နေကြတော့ဆေးလွဲပြီးတော့ပြည့်ကျင်ပြည့်လေဦးရသော်ဘုရားကတော့အဲ့လိုလိုလွဲပေးတာမျိုးမရှိဘူးဟောလွဲမှားတော့လောက်တာမရှိတော့ဒါကိုဘုရားကိုဘုရားဟောတဲ့တရားနဲ့ပတ်သက်လာတဲ့အခါကျတော့ရှိတယ်သွားခါတော့မှန်ကန်ဟောပြောတာလားဘယ်လိုရင်ဘာဖြစ်မယ်ဆိုတာမှန်မှန်ကန်ကန်ဟောတာလားလွဲမှားတော့ဟောတာမဟုတ်ဘူးအမှတ်ခံချက်ရှိတယ်ဘုရားဝါဒဝင်လေးအာလုံးသိနေတဲ့အတိုင်းမြတ်စွာဘုရားကိုအားကိုးတယ်ဆိုတာဘုရားရဲ့အဆုံးအမကိုကြည့်ပြီးမြတ်စွာဘုရားတရားတော်ကိုလိုက်လံခြင်းမဟုတ်လားမြတ်စွာဘုရားကတရားတော်ရဲ့အကြီးအကျယ်တွေကိုပြောတာသောခါတော်ဘဂဝတ္တဓမ္မောမြတ်စွာဘုရားဟောပြတဲ့ဓမ္မမှန်ကန်တဲ့အနေနဲ့ဟောထားတာပါတဲ့အကြောင်းအကျိုးကြီးမြတ်စွာဘုရားမှန်ကန်တယ်ဟောတဲ့အတိုင်းလွဲမှားချက်မရှိဘူးဒါရင်မှန်တယ်ဆိုတာကိုယ့်ကိုယ်ရောသိနိုင်ခွင့်ရှိတာ တချို့ဘာသာတရားတွေကကိုယ့်ကိုသိနိုင်ပဲမရှိဘူးလေသိနိုင်မှာမရှိဘူးအကုန်လုံးသိလို့မရဘူးအဲ့တော့ဘုရားဘာသာရဲ့တရားတော်ကျတော့အကုန်လုံးသိလို့ရတယ်ဒါကြောင့်မို့လို့သံလေးချီကောတိုင်းတာတစ်ခုရကိုယ်တိုင်သိနိုင်တယ်အဲ့တော့ကိုယ်တိုင်သိနိုင်တယ်ဆိုတော့ဘယ်လောက်ရှင်းလက်ဆက်ကောင်းဒါဖြင့်တရားကိုကိုယ်တိုင်သိတဲ့အခါဘလောက်ကြာအောင်ဆောက်အောင်မှာတော့ဆိုအကာမီကောအခုချင်းအခုတည်တယ်အတိုင်းတာတစ်ခုရအချိန်ဆိုင်တယ်ဘလို့အချိန်ဆိုင်တယ်မလို့တဲ့အချိန်မှာမှန်ကန်တဲ့တရားဖြစ်ခြင်းကြောင့်အိပတိကောကိုယ့်ရဲ့မိတ်ဆွေတင်ကားတွေခေါ်ပြီးတော့ပြလို့ရတယ်ပေါ့မမမကန်ဆိုခေါ်ပြလို့လည်းရမလဲမရှိတာကိုခေါ်ပြခြင်းလည်းရမယ်ဒါမို့အိပတိကောတရားအခုနှလုံးသွင်းအခုစိတ်ချမ်းသာမှုကိုရတော့ကြောင့်ဩပတ်နေကောစိတ်ရဲ့နှလုံးထဲမှာဆောက်သွင်းထားလိုက်တယ်အခုတွေးအခုအေးတယ်ဟာမြတ်စွာဘုရားရဲ့တရားတော်ဟောနောက်ဆုံးမှာအရှင်ရှင်ရဲ့တရားတော်ဒီဘက်ကိုနိဗ္ဗာန်ဆိုတာပစ္စတံဝိရိတဘောဝေယူဟိအဲ့ဒီမှာဝေယူဟိဆိုတဲ့ငလုံးလေးကိုတတိထားဖို့လိုအပ်တယ်အရှင်းမမိတဲ့လူတွေတော့အစစ်မိအစစ်မြင်တဲ့တရားကိုသိနိုင်ကောင်းမရှိဘူးပေါ့ဝိညာဉ်ဆိုတဲ့ပညာရှိတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်မြတ်စွာဘုရားဟောထားတဲ့တရားတွေအကုန်လုံးပြည့်ပြည့်ဝဝနားလည်နိုင်တယ်ခံစားနိုင်တယ်လို့ပြောလို့ရတယ်အဲ့တော့လူတိုင်းမခံစားနိုင်တာကဘာလို့မခံစားရတာလဲဆိုဝိညာဉ်မဟုတ်လို့ပေါ့ကိုယ့်ရဲ့ပညာလိုအပ်နေတယ်လို့အစစ်မမိသေးလို့နားမလည်သေးလို့ဒီလိုပဲဆိုတာအဲ့တော့မြတ်စွာဘုရားကတရားပါတာတွေနဲ့မတူတဲ့ကိုယ့်ဘယ်မှာဘုရားပါတာရဲ့ကိုယ့်ဘယ်မှာတရားပါတာတွေနဲ့မတူတဲ့ဤစနစ်တွေလက်တွေ့ကြတဲ့ဤစနစ်ကိုတွေ့ဒီနေ့ကဘာမှာစဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဘုရားတရားတော်ကြီးလက်ခံတယ်ကျောင်းများများဟာတကယ်စဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေလက်ခံတယ်။ဘာသာတရားတစ်ခုမဖြစ်မနေကိုးကွယ်ရမယ်ဆိုလို့ရှိရင်သိပ္ပံဆရာကြီးတရားကသူကပြောတယ်။ဘာသာတရားတစ်ခုကိုမဖြစ်မနေကိုးကွယ်ရမယ်ဆိုရင်သူကတိပြည့်ဘာသာမရေးဘူးတဲ့ဘုရားဘာသာရေးမယ်။ဒါလိုပြောတာရှိခဲ့တယ်ပေါ့နော်။အဲ့တော့ဘုရားဘာသာဟာအသိဉာဏ်နဲ့ဆရာဟောတဲ့တရားတွေဟာအသိဉာဏ်နဲ့မှနိုင်တဲ့ခြေလုံးနိုင်တဲ့တရားတွေရှိတယ်။ဘယ်ပြဿနာကိုဖြေရှင်းဖြေရှင်းအကြောင်းရင်းကိုရှင်းပြပြီးတော့မှဖြေရှင်းပေးတာဆိုတော့ပြဿနာရဲ့အစင်းညစ်ကိုသိပြီးမြတ်စွာဘုရားဟောတဲ့တရားတွေနိုင်တဲ့ခြေလုံးလို့ရှိရင်ပြဿနာကဝါဝအုံပြေနေသွားတာလေ။ခြေသစ္စာလေးပါးကိုပဲရှိတယ်။ဘုရားဟောတာလေ။သစ္စာလေးပါးမှာအလုံးစုံပုံပြီးတော့ယုဒမနန္ဒမတွေအားလုံးကိုမြတ်စွာဘုရားဒုက္ခလို့ဟောတယ်။ဘာလို့ဒုက္ခလို့ပြောတာလဲလို့ဆင်းရဲလို့ဒုက္ခလို့ပြောတာမဟုတ်ဘူး။ပြဿနာအားလုံးဟာဒီပေါ်မှာစုပြုံပြီးတော့တည်နေတယ်။တည်ုံနေမှာကဘုကိုတင်တာတခုမှမဟုတ်ဘူး။ဒါကိုဒုက္ခလို့ပြောတာ။ဒုဆိုတာဆင်းရဲဒုက္ခဘေးရန်အန္တရာယ်တွေအားလုံးဟာဘယ်ပေါ်မှာစုပြုံကြတယ်လဲ။လူရဲ့ခန္ဓာပေါ်မှာစုပြုံးကြ။ဟုတ်တယ်ဒီ။ဘုရားရှင်ပြန်ယောဂဝိညာဘယ်မှာရှိတာ။ခန္ဓာမှာပဲရှိတာ။လူရဲ့ခန္ဓာမှာပဲရှိတာပဲမဟုတ်လား။ဘေးဥပ္ပအန္တရာယ်ရေယောဘယ်မှာရှိတာ။ခန္ဓာမှာပဲ။ဒုက္ခနာမှာပဲ။ခန္ဓာရှိတဲ့ပုဂ္ဂိုလ်တိုင်းကဘေးဥပ္ပအန္တရာယ်။ဘယ်မှာဖြစ်ဘာဖြစ်လို့ဘယ်မှာဖြစ်ဘာဖြစ်လို့လဲ။အန္တရာယ်ကြီးကျုံတယ်ဆိုတာလည်းဒီခန္ဓာမှာပဲကျုံတာ။ဒါကြောင့်မလို့ဒုจิตတ်ဆရာမကောင်းဘူးတဲ့ခဆိုတာညင်းမယ်လို့ခြင်းနဲ့ချမ်းသာတယ်လို့ခြင်းနဲ့ငါဟာလို့ခြင်းနဲ့ငါလို့ခြင်းနဲ့တကူမှအဲ့ဒီအခြေအနေရှိဘူးဘာမှမရှိတဲ့ခဆိုတာ emptiness ဘာမှမရှိတဲ့အရာဘာမှမရှိတဲ့အရာကိုခလို့ခေါ်တယ်ပါဠိကခဆိုတာ space ကောင်းရင်ကောင်းရင်ဆိုတာဘာမှမရှိလို့နေထားပြန်ကောင်းရင်ပေါ့နော်ဖို့မိုးကောင်းငင်ကြီးကိုပြောတာမဟုတ်ဘူးနော်။လင်ဟာတယ်ကိုပြောတာဘာမှမရှိတယ်။ ဖို့မိုးကောင်းတဲ့ညချတော့တည်ပြီးရှိတဲ့နားရရှိတဲ့ဖြစ်နေတယ်အဲ့တော့ဒုက္ခဆိုတဲ့အဓိပ္ပာယ်ဟောဒီခန္ဓာကိုယ်ကြီးကိုညှိညွတ်ပြီးတော့သူတရားနဲ့တရားနဲ့ဒုက္ခဆိုတာအဲ့ဒီဒုက္ခဆိုအမှန်တရားပဲအဲ့ဒီအမှန်တရားကဘာကြောင့်ဖြစ်လာတာလဲလို့ဆိုတဲ့ခါကျတော့အကြီးကားကတွေ့တာမှုနဲ့လူကျင်မှုနဲ့တွေ့တာမှုလူကျင်မှုနဲ့တွေ့တာမှုဆိုရင်တဏှာကိုကြောက်ရွံ့ဖြစ်တာ။ဒါဖြင့်အဲ့ဒီဒုက္ခတွေချုပ်ငြိမ်းတဲ့နေရာရောမရှိဘူးလားလို့ဆိုရှိတယ်ဒုက္ခနေရောလား။ဒါတွေမဖြစ်တဲ့နေရာအဲ့ဒီမဖြစ်တဲ့နေရာကိုရောက်အောင်သွားဖို့လည်လာရောရှိလားဆိုတာရှိတယ်။ဒုက္ခနေရောတာကဘယ်လိုကြီးရတာဆိုဘယ်ရဲ့ချစ်ပါအရှင်တရားကိုမျက်စောပြဟောတာ။ဟောစဉ်းစားကြည့်လိုက်မယ်ဆိုရင်သစ္စာလေးပါးဆိုတာလည်းအကြောင်းနဲ့အကျိုးနဲ့ပြဿနာနဲ့အဖြေနဲ့လို့သွားတော့ဒုက္ခနဲ့ဒုက္ခသမုဒယကပြဿနာနဲ့ပြဿနာရဲ့အကြောင်းပဲ။ဒုက္ခနေရောတာဆိုတာအဖြေဒုက္ခနေရောတာကဘယ်လိုပြိပ္ပာဆိုတာဖြေဖို့ရတယ်လိလန်းဖြေဒါယောဂကုရေဆိုတာလည်းပဲဒီတိုင်းပဲလေနမတိကယောဂဆိုတာရှာနမတိကသူယောဂဘာကြောင့်ဖြစ်တယ်လဲဆိုတော့ဒေါကသမုဋ္ဌာယောဂဖြစ်ခြင်းအကြောင်းရှာနောက်ယောဂပြောက်ခင်းခြင်းဆိုတာရှိမရှိရင်ရှိဘူးလို့ပဲရယောဂပြောက်ခင်းခြင်းဆိုတာရှိတယ်ယောဂပြောက်တဲ့ဆေးဆိုတာရှိတယ်ဟုတ်လေခုအဲ့ဒီ၄ခုနဲ့ဒီသစ္စာ၄ပါးအတူတူပဲအမှမထုံဘူးတော့အကြောင်းအကျိုးဆက်ဆက်အမှန်တရားမှတ်ကန်တယ်အဲ့ဒီလိုမြတ်စွာဘုရားကအကြောင်းနဲ့အကျိုးနဲ့ဒီလိုပြောတာပရိစ္ဆေသုပ္ပတ်မှာလည်းပဲဒီတိုင်းပဲပရိစ္ဆေသုပ္ပတ်ဒီပရိစ္ဆေသုပ္ပတ်ကိုလေ့လာတဲ့အခါစာလုံးလေ့လာရင်တော့ပရိစ္ဆေသုပ္ပတ်ကလုံးခက်ခဲခြင်းခက်ခဲသို့သောဘဝနဲ့ဆက်နှပ်ပြီးတော့လေ့လာခြင်းပရိစ္ဆေသုပ္ပတ်ကိုဘယ်လိုလေးအကြောင်းနဲ့အကျိုးဆိုတာစဉ်းစားကြည့်လူဆိုတာဘာလဲဆိုတာကိုယ်စဉ်းစားကြည့်ပေါ့ကိုယ်ဘဝတစ်ခုပဲစဉ်းစားကြည့်အတိတ်ဘဝတွေသာသာဒုဘဝမိခင်ဝန်းထဲကဒုစားတာဆက်လာပြီးတော့မွေးဖွားလာဘာတွေမွေးဖွားလာတော့ပြုံးနေနိုင်မှာပေါ့အဲ့ဒီယုံနယ်တွေချီးထွားလာတဲ့အခါကျတော့အဲ့ဒီယုံနယ်တွေထဲမှာဘာတွေပါလာလဲဆိုတော့မျက်စိသားတာလျှာကိုစိတ်ဆိုတဲ့အင်္ဂါရက်တွေပါလာ။အဲ့ဒီအင်္ဂါရက်တွေပါလာတဲ့အတွက်ကြောင့်မျက်စိပါလို့ပြင်းစရာအာရုံတွေကိုကြည့်တယ်။နားပါလို့အသံတွေနားထောင်တယ်ဆိုတော့ပြင်းမနဲ့ဆက်သွယ်မှုတွေဖြစ်လာတယ်။ပြင်းမနဲ့ဆက်သွယ်မှုတွေဖြစ်လာတဲ့အခါကျတော့စိတ်ရဲ့အတွေ့အကြုံခံစားမှုတွေပေါ်လာတယ်။ခံစားမှုတွေပေါ်လာတဲ့အခါလိုချင်မှုတွေပေါ်လာတယ်။လူကျင်မှုတွေပေါ်လာတာလူကျင်မှုကိုအကြောင်းပြုပြီးတွေ့တာမှုဆုတ်ခိုင်မှုဆိုတာပေါ်လာတာဆုတ်ခိုင်လာတဲ့အခါကျတော့ဒီလိုဘဝတစ်ခုကိုထူထောင်ခြင်းဘဝကိုဖြစ်စေခြင်းဆိုတာဒီပေါ်လာတာဟောဒိဋ္ဌသုပ္ပတ်ဆိုတာဘဝကိုပြောတာပဲခွင့်ဤတို့တွေအခုရတာလားဒီသားတွေကိုရတာအဲ့တော့သူအကြောင်းနဲ့သူအခုလိုရထားကြတယ်အဲ့ဒီရထားတဲ့အကြောင်းတရားတွေကိုလည်းပဲမြတ်စွာဘုရားကတည်တည်ချာချာရှင်းပြကဲမရခြင်းဘူးဆိုရင်ကဲရှိခွင့်လို့တည်းဖြစ်သိမ့်တဲ့ဤကဘာတော့လို့ရှင်းတို့တည်းအမိဝန်းထဲကနေပြီးတော့မမွေးခဲ့ဘူးဆိုတာမမွေးခဲ့ရင်ရုပ်တည်နံနေမပေါ်ဘူးရုပ်တည်နံနေမဖြစ်ရင်မျက်စိလာတာလျှာကိုစိတ်ဆိုမရှိဘူးမျက်စိမရှိရင်ပြမအာယုံရင်းစရာမရှိတော့ဘူးနာမရှိရင်ဒီမှာအတန်နဲ့မဆက်တယ်တော့မဆက်တယ်လို့ရှိရင်ခံစားမှုဆိုတဲ့ဝေဒနာမလာဘူးခံစားမှုမလာဘူးဆိုတော့စိတ်မစိတ်ပဲလာတော့စိတ်မစိတ်မလာလို့ရှိရင်ဆွလမှုဆိုပဲလာတော့ဆွလမှုမလာဘူးဆိုရင်ဘဝဆိုပဲလာတော့ဟောသူ့ဟာလည်းအကြောင်းနဲ့ဒီဒါရှိရင်ဒါရှိနေတယ်ဆိုတာသာဘာဝပဲဟောအဲ့တော့ပရိစ္ဆေသုပ္ပါဒလည်းပဲဒုက္ခသစ္စာနဲ့သမုဒယသစ္စာဒီနှစ်ခုကိုရှင်းပြနေတာပဲမြတ်စွာဘုရားအကျဉ်းအပြင်ရှင်းပြတာဒုက္ခနဲ့ဒုက္ခသမုဒယအကျဉ်းရှင်းပြတဲ့အခါပရိစ္ဆေသုပ္ပါဒပေါ့အဲ့တော့ဒီသစ္စာတဏှာတွေကသစ္စာနှစ်ခုရှင်းပြတာအကြောင်းတည်းအကျဉ်းဟောတဏှာအချက်ကိုရှင်းပြတဲ့အခါကျတော့ရှင်းရှင်းပဲချုပ်ငြိမ်းမှုနဲ့ပြောတာပဲမရှိရင်ဒါမရှိရင်ဘဝမရှိဘူးဆိုတော့ရှင်းနေအကြောင်းนี่မရှိတော့ဘူးဆိုရင်အကျိုးလည်းမရှိတော့ဘူး ကြည့်သေးတယ်ကိုပြောတာနော်အဲ့ဒါကိုပြိဿသဘောဥပမာနဲ့ဒီအဝိဇ္ဇာချုပ်သွားရင်သင်္ခါရချုပ်တယ်သင်္ခါရချုပ်ရင်ဝိညာဏချုပ်တယ်ဝိညာဏချုပ်ရင်နာမရူပချုပ်တယ်ဟောချုပ်ရင်းသွားမှုတွေအသိပ္ပကတ်ပြောတာအဲ့ဒါလို့ဒါကချုပ်ရင်းမှုပြောတာချုပ်တယ်ဆိုတော့သူကချုပ်တာမဟုတ်ဘူးချုပ်အောင်လုပ်လို့ချုပ်တာဒါကြောင့်မို့အဝိဇ္ဇာယဒီဝအတိတ်တဝိရကနေတော့တာချုပ်အောင်လုပ်တာဘာလို့ဆိုဝိရကကတ္တမှုတွေအကုန်လုံးဖြတ်လိုက်တဲ့အခါအဲ့ဖြတ်နိုင်တဲ့ရတ္တမေရတ္ထုရမှာချုပ်တယ်လို့ပြောတယ်เนาะအဲ့ဒါလို့ချုပ်မှသင်္ခါရဆိုကံတရားတွေချုပ်ငိမ့်တော့ကံတရားတွေချုပ်ငိမ့်တော့မှဘဝမှာစတဲ့ဖြစ်တဲ့အတိဝိညာဉ်ဆိုတာမဖြစ်ဘူးဝိညာဉ်မဖြစ်မှနာယုတ်ဆိုတာမဖြစ်မှနာယုတ်မဖြစ်မှသာလယနာဆိုတဲ့အင်္ဂါရက်တွေမပေါ်မှာအင်္ဂါရက်တွေမရှိတော့မှဆက်တွယ်မှုတွေပြတ်သွားမှာဆက်တွယ်မှုတွေပြတ်တော့မှခံစားမှုတွေပြတ်ခံစားမှုပြတ်မှလူရည်မှုတွေပြတ်မှာဟောပြတ်တဲ့နည်းလမ်းကိုလည်းဒီလိုပေးချင်စနစ်တကျအဲ့ဒါကြောင့်မလို့လောကမှာတခြားနိုင်ငံကနိုင်ငံတကာကလူတွေဆိုလို့ရှိရင်လူတွေကပူပန်ကြတယ်ဆွတ်လို့ခေါ်တယ်စိတ်ရဲ့ဖြစ်ရှိမှုတွေခံစားကြတာဘယ်လိုတွေခံစားရအများအားပြောနေတယ်လို့မအောင်မနေနဲ့လူဟာအဆင်မပြေဘူးဆိုလို့ရှိရင်ဆွတ်လို့ခေါ်တဲ့စိတ်ဖြစ်ရှိမှုတွေခံစားနေကြတာအဲ့ဒီလိုခံစားတဲ့အခါမှာဖြစ်ရောက်ဖို့ဆိုဘယ်သူစီသွားတော့ဆိုက်ကိုသာရာပစ်ဆိုင်ကီယက်ဖြစ်ဆိုပေးစီသွားပြီးတော့ဆက်ဆက်ပြီးသူတို့စီကပြောတာလေးနားထောင်ပါပြီးတဲ့စီကြီးတောက်ပြီးတော့စိတ်ကိုဖြည်းဖြည်းချတယ်တကယ်ပြောက်သွားတာလည်းဆိုမပြောက်ဘူးတကယ်ပြောက်တဲ့ဤစနစ်ကဒီဘုရားသာသနာမြတ်စွာဘုရားဟောတဲ့တရားလေးမှာပဲရှိတယ်အဲ့ဒါကြောင့်မို့လို့အခုမြတ်စွာဘုရားကထုတ်တန်တခုမှဟောထားတယ်ဒီတော့တဲ့ခုမှာဒီဆွဲလန်းစိတ်တဲ့ခုပန်စိတ်ဒီတဲ့ခုကဆက်ဆက်မဆွဲလန်းရင်မခုပန်ဘူးဆွဲလန်းမှခုပန်တယ်အဲ့ဒါကိုဒီရသဗျာဟောတဲ့စကားလုံးနဲ့ပြောမယ်ဆိုရင်ဥပါဒါပရိဒတနာဥပါဒါဆိုတာဆွဲလန်းတာပရိဒတနာဆိုတာခုပန်တာဥပါဒပရိဒတနာဆွဲလန်းရင်ပူပန်တယ်အနုပါဒအပရိဒတနာမဆွဲလန်းရင်မပူပန်ဘူးဒါကပူပန်စိတ်နဲ့ပတ်သက်လာတဲ့အခါမြတ်စွာဘုရားအကြောင်းနဲ့တွေ့ဖက်ပြီးတော့ပြောတယ်အဲတော့လောကလူတွေစိတ်ပူကြတယ်နံပါတ်1ကိုယ့်ကိုယ်စိတ်ပူတယ်နံပါတ2ကိုယ်ပိုင်တဲ့ပစ္စည်းဥစ္စာတွေအတွက်စိတ်ပူတယ်နံပါတ်3ကိုမိသားစုအတွက်စိတ်ကူးကိုနေလေးစားတဲ့ပုံပေါ်ရည်အတွက်စိတ်ကူးဟောစိတ်ကူးစရာမရှိဘူးဆိုတဲ့လူကမရှိဘူးအလုံးတောကတင်နေရှိတဲ့ကောင်းအဲ့ဒါလို့ပူပန်စိတ်တွေဘာကြောင့်ဖြစ်ရလဲလူတွေအစဉ်ပြေးနေတဲ့အခါကျတော့ပူစရာမရှိဘူးလို့ထင်နေတာနော်မပူသေးတာလားရှိတယ်ပူစရာမရှိတာမဟုတ်ပူစရာတွေကအများကြီးအဲ့တော့မပူသေးတာကိုပူစရာမရှိဘူးလို့ထင်နေလို့ရှင်မှားလိုက်မပူသေးတာအကြောင်းမတိုက်ဆိုင်နေလို့မပေါ်သေးဘူးဆိုပါလို့ကက်စမီဂျီဘူးလေးအိတ်ဆောင်နဲ့ထည့်ထားမိတောက်ပါမှာတောက်ဘူးနောက်ကအကြောင်းတစ်ခုပေါက်ဆက်ပြီးတော့ပေးလိုက်ချစ်ချစ်တဲ့လက်ကလေးနဲ့ဖိချစ်လိုက်မှဆိုလို့ရှိရင်မိတောက်ပါအဲ့ဒါလိုပဲပူပန်စိတ်ဟာပူပန်စရာလေးတစ်ခုပေါ်လိုက်တာတည်းတည်းနဲ့ပူပန်စိတ်ကပွားကလေးပေါ်တာပေါ်လာပြီဆိုရင်အဖြစ်မသိရင်တော့အဖြစ်မကင်လို့ရပ်ကင်လို့ဖြစ်သွားတာဒီလိုဆိုလိုတာနော်ဒါဖြင့်အဲ့ဒီပူပန်စိတ်ဟာဘာကြောင့်ပေါ်လို့ဆိုတော့မြတ်စွာဘုရားဆွဲလန်းစိတ်ရှိလို့တဲ့အဲ့တော့သုတ်တံတစ်ခုမြတ်စွာဘုရားဟောထားတာရှိတယ်တာဝတ္တိဥပါဒါပရိသတ်တနာအဲ့တော့မြတ်စွာဘုရားကဒီတရားကိုယဟန်နေကိုဟောတဲ့အခါဒီတုတ်တံလေးကိုဘယ်လိုဆက်ထားတော့ဆိုယဟန်တို့ဆွဲလန်းလို့ပူပန်ရတယ်ဆိုတဲ့အကြောင်းရင်မဆွဲလန်းရင်မပူပန်ရဘူးဆိုတဲ့အကြောင်းဒီနည်းမျိုးကိုသာဆွဲပြီးတော့ဟောမယ်အဲ့ဒါကိုဖြူဆိုင်ပြီးတော့နားထောင်အောင် ဒီပူပန်စိတ်တွေကဘာကြောင့်ဖြစ်ရလဲဆိုတာမြတ်စွာဘုရားကရှင်းပြတယ်တုတ်တယ်နော်အလုံးစုံကလောကကြီးကိုချုပ်ကြည့်လိုက်တယ်ဆိုလို့ရှိရင်နာမည်တွေတတ်ရင်တော့အများကြီးပဲပေါ့အဲ့ဒါကြောင့်မလို့နာမည်နဲ့တတ်မပြောတော့ဘူးခန္ဓာ၅ပါးဆိုတဲ့နာမည်နဲ့တတ်လိုက်လို့ရှိရင်အလုံးပါပါဟုတ်ကဲ့ခန္ဓာလို့ဆိုလိုက်တယ်အလုံးပါပါသက်ရှိတတ်တော်ရင်ရောသူကခန္ဓာဆိုတဲ့အတွက်နဲ့တတ်မဲ့တယ်လည်းပါပြောချင်းပြောချင်းမှာပေါ့ကားရှိတဲ့သူကလည်းကားအတွက်ခုတယ်အိမ်ရှိတဲ့သူကလည်းအိမ်အတွက်ခုသိရှိတဲ့ဆိုင်ရှိတဲ့လူကလည်းဆိုင်အတွက်ကုန်။သာသမီရှိရင်လည်းသာသမီအတွက်ကုန်။ရှင်ရသားချင်းရှိရင်ရှင်ရသားချင်းဘူးမမရှိရင်လည်းကိုယ့်ကိုယ်ကုန်။ပူဇော်တွေကအများကြီးလို့နော်။အဲ့ဒါတွေလိုက်ပြီးတော့ရေတွက်နေမယ်ဆိုလို့ရှိရင်ဆင်းဟာဆုံးနိုင်မှာမဟုတ်ဘူး။ဆုံးနိုင်မှာမဟုတ်တဲ့အတွက်ကြောင့်ရသော်ပြန်ခန္ဓာနဲ့ပဲခေါ်တယ်။ရုပ်ဝေဒနာသင်ညာသင်္ခါရဝိညာဏအဲ့ဒါနဲ့ကိန်းတာရှိမှမရှိပဲ။ဘုန်းကြီးတို့တည်းရဲ့ခန္ဓာကိုယ်ရုပ်ခန္ဓာကိုယ်ကြီးရဲ့ရုပ်လိုပဲဒီလိုသတ်မှတ်တာ။အဲ့ဒီရုပ်ထဲမှာရုပ်ကိုပြီးပြီးတော့ဘာတွေဖြစ်တယ်ဆိုတော့စိတ်ရဲ့ခံစားမှုတွေပြောတယ်မပြောဘူးဝမ်းသာတယ်ဝမ်းမသာဘူးဟောဝိရဏတွေဖြစ်တယ်။ဝိရဏဆိုတာယောဂပြောတာမဟုတ်ဘူး။စိတ်ရဲ့ခံစားမှုကိုပြောတယ်။တင်ညာစိတ်ထဲမှာမှတ်တယ်။အာယုတွေ့တာအလိုလျောက်ပတ်တန်းတင်ရတဲ့ခင်ဗျာသင်္ခါရတွေ့တော့တဲ့ကြံစည်တဲ့လိုချင်တဲ့မုန်းပြီးတဲ့စသဖြင့်လှုပ်ဆောင်မှုဝိညာဏအသိစိတ်ကလေးအဲ့ဒါတွေကခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးမှာရူပခန္ဓာကယုတ်ခန္ဓာကျန်တဲ့ခန္ဓာတွေကလံခန္ဓာတွေ့တာစရာဆိုတာအဲ့ဒီထဲကလွတ်တာတခုမှမရှိဘူးပြတာလေလိုက်ပြီးတော့စဉ်းချချင်ကားပြတာလေဆိုတော့ရုပ်ခန္ဓာပဲဟောပစ္စည်းဥစ္စာတွေပြတာလားရုပ်ခန္ဓာသက်ရှိပြီးပြတာရင်လည်းဒီခန္ဓာ၅ပါးတည်းကမလို့တတ်မဲ့ဆိုရင်ရုပ်ပစ္စည်းကိုပြတာအဲ့ဒီမှာယောဝိရဏသင်ညာသင်္ခါရလို့ဆိုတဲ့ဒီသဘာဝတရားတွေခွန်ကြီးတို့တွေနဲ့ဆက်ဆက်နေတဲ့သဘာဝတရားတွေငါတို့စိတ်ကတတ်မှတ်လိုက်တယ်ငါဟာလို့တတ်မှတ်လိုက်တယ်ငါလို့အထင်ရောက်နေတယ်ငါဟာလို့အထင်ရောက်နေတယ်လို့ဆွဲလန်းပြီးတော့ဒီလိုထားလိုက်ပြီးဆိုလိုက်တဲ့အချိန်ကိုဆွဲလန်းတဲ့အရာကသာဝရမြင်နေတဲ့အရာတစ်ခုမှမရှိဘူးငါလို့တတ်မှတ်ထားတဲ့ဒီပြင်ဟာတွေအပြင်ကဟာတွေအသာထားကိုပဲရှိငါတို့သတ်မှတ်ထားတဲ့ကိုယ့်ရဲ့မျက်လုံးမျက်စိနာနှာခေါင်းဆိုတာအကုန်လုံးပေါ့မျက်စိနာနာတရားကိုစိတ်ကိုဟာလို့သတ်မှတ်ထားတဲ့ဟာပဲကြည့်တဖြည်းဖြည်းအိုးလာတယ်ဆိုရင်ကြောင်းတယ်ကိုကောင်းပေါ်စပယ်ကလည်းတဖြည်းဖြည်းရှူလာတယ်ဆိုရင်ကြောင်းတယ်သွားရတာလည်းတစ်ချောင်းပြီးတစ်ချောင်းကျော့လာတယ်ဆိုရင်ကြောင်းလာမျက်စိကလည်းမုန်းလာတယ်နားကလည်းထိုင်လာအနစ်ချားလာတဲ့အခါကျတော့သူကကိုကြီးရင်မှဖြစ်လာတယ်ဆိုရင်ကကောင်းတာပြောကြတယ်မို့လားအသက်ကြီးလာလို့ရှိရင်ဘူးမကောင်းဘူးအနာမကောင်းဘူးမျက်စိမကောင်းဘူးခါမကောင်းဘူးနဲ့ဖြစ်လာကြတယ်နောက်ကျကောင်းတာကြံသေးရဲ့ကြံတော့ဟမ်ကောင်းတာလည်းခုမှမကြံတော့ဘူးကောင်းတာမကြံရင်သွားတော့တာပဲပေါ့မကောင်းတာတွေနဲ့အတူဘာတွေလာတော့ဆိုမတည့်တာတွေလာလာအစအစဆိုလည်းကိုယ်ကမတည့်ဘူး၊ဓာတ်မတည့်ဘူး၊ကိုယ်ကမတည့်ဘူး။နောက်ကြတော့ဒီလောကလုံးနဲ့မတည့်တဲ့ခါသွားပြန်။ဟော။မတည့်တော့နော်။ဘာသာလုံးကမတည့်တော့နောက်ပြန်။ကဲအဲ့တော့ဒီရဲ့ဆိုရင်ကြကောင်းတာပဲရှိ။ဘယ်သူယုတ်၊ဘယ်သူနာမည်ဖြစ်ဖြစ်၊ဘယ်သူရထားတဲ့ဘဝပဲဖြစ်ဖြစ်။ဘဝဓာတ်တွေလည်းဆုံးသတ်ပါမယ်။ဒါအနည်းနဲ့ထားပြီးတော့စဉ်းစားကြည့်ပါသိနော်။ဝေးနေတယ်ဆိုပြီးတော့လူတွေကအေးနေကြတယ်မဝေးဘူးကတ်နေတာနော်ဝေးသေးတယ်လို့မအောင်မိတ်နေနဲ့အနည်းကလေးခန္ဓာကိုယ်ဆိုတာတနေ့ပြီးတနေ့တနေ့ပြီးတနေ့အိုမင်းကြီးရောက်ပြီးတော့လာတယ်နေ့စဉ်နဲ့ညအပြစ်ဘက်ကိုတွားနေတယ်အဲ့ဒီတွားနေတဲ့ခန္ဓာကိုယ်တရားသဘောနဲ့မရှုနိုင်ပဲနဲ့ငါလို့ ငါဟာလို့တစ်သက်လုံးဒီလိုသတ်မှတ်ထားတာအဲ့လိုသတ်မှတ်ထားလို့အဲ့ဒီကိုသတ်မှတ်ထားတဲ့ယုတ်နံယုတ်တရားနံတရားခန္ဓာ၅ပါးကယုတ်တရားပြောင်းလဲပြီးတော့ပျက်စီးသွားပြီဆိုတဲ့အခါကျငွေကြီးချက်မှနဲ့ခန္ဓာကဥပ္ပဆိုင်တွေပေါ်လာတော့တာအဲ့ဒါပမာလူမျိုးတွေကြည့်နေဆံဝစီသွားပြီးတော့ဆင်းမစစ်လိုက်တယ်တချို့ကဆေးတောင်မစီရဲဘူးကြောက်ယောဂတက်လိုက်မှကြောက်ယောဂတက်လိုက်ဘာယောဂလဲညာယောဂလဲဆိုရင်တက်မှသိကြောက်ဒိုင်အနိုးဆစ်အဖြေထွက်လာမှကြောက်ပြီးတော့ယောဂတောင်မှတချို့မသိချင်အဲ့ဒါဘာဖြစ်လို့လို့ဆိုတော့ဆွေးစိတ်တွေတွန်းနေတာပေါ့အဲ့ဒီဆွေးစိတ်ကဘာကြောင့်လွှမ်းရတယ်လဲလို့ဆိုရင်ဆွေးလန်းစိတ်တွေရှိတယ်ကိုယ့်ကိုယ်ဆွေးလန်းတယ်ငါတို့ဆွေးလန်းတယ်ငါဟာတို့ဆွေးလန်းတယ်ထင်မှတ်နေတယ်အဲ့ဒါကြောင့်မို့လို့ဆွေးလန်းစိတ်ဆွေးစိတ်ဖြစ်ပေါ်စေတတ်တယ်ဒီဆွေးစိတ်တွေကိုပူပန်စိတ်တွေဖြစ်ချောက်ချင်လို့ရှိရင်ဆွမ်းလန်းစိတ်ကိုပဲဖြစ်ချောက်ဆွမ်းလန်းစိတ်ကိုခယ်ချနိုင်နိုင်ပြီဆိုလို့ရှိရင်ဒီပူပန်စိတ်တွေဆွေးရင်စိတ်တွေကပျောက်သွားမယ်ဒီတောက်ကံကဒီလိုဟောတာပြောဆိုတာဒါမှမဟုတ်သုံးတာတဲ့သကလုံးကိုကြည့်ဥပါဒါပရိသတ်တနာတဲ့ဆွမ်းလန်းရင်ပူပန်ရအနုပါဒါအပရိသတ်တနာမဆွမ်းလန်းလို့ရှိရင်မပူပန်ရကိုယ်ကမဟုတ်ဘူးလို့ဒါနဲ့မဆိုင်ဘူးလို့သတ်မှတ်လိုက်ကြတဲ့ကမဆိုင်တဲ့ကိစ္စအတွက်ဘယ်သူမှဆွမ်းလန်းမှုကူပါနဲ့မရှိဘူးလေအဲ့ဒါလို့ကိုယ့်ဘဝကိုကိုယ့်ခန္ဓာကိုယ်ရဲ့ရုပ်တွေဒါနဲ့မဆိုင်ဘူးလို့ရင်းနိုင်အောင်ဝိပဿနာရှင်းရှင်းတစ်ခုရှင်းတာဒါကြောင့်မို့လို့အဲ့ဒီလိုအမြင်မျိုးပရတောလို့ဒီလိုတောင်းတာအနတ္တအမြင်ပရဆိုတာနာနဲ့ဆိုင်ဘူးသူတော်ဘာသူများဖြစ်ရင်ကိုယ့်ဖြစ်တာနဲ့ဆက်လို့ရှင်သူများဖြစ်တာကိုတိတ်ဆိုရင်ကိုယ့်ဖြစ်မှာကိုဆိုရင်သူတွေအဲ့တော့ငါငါဆိုတဲ့အတွေးတွေလုံးဝဖယ်ရှားနိုင်အောင်ကြိုးစားထားမှသာဖြစ်ဒီအတွေးတွေကိုဖြောင်းပါတာလဲဘုန်းကြီးတို့တွေကဒီပူပန်မှုဆိုတာကိုဖယ်ရှားနိုင်အောင်ဖြစ်တဲ့ပူပန်စိတ်ဖယ်ရှားနိုင်အောင်ဖြစ်အဲ့တော့ပူပန်စိတ်ဆိုတာဒေါသနဲ့ရှင်တွဲလာတဲ့ဒေါမနတဝိရဏတောကတွေပဲစလန်စိတ်ဆိုတာတဏှာနဲ့ရှင်တွဲလာတဲ့စိတ်ကိုပြောတယ်။ဒုချင်မှုတွေနဲ့ရှင်တွဲလာတဲ့စိတ်ပူပန်မှုတွန်းအားပေးနေတယ်။အဲ့ဒါကြောင့်မလို့ဒီတုတ်တံမှာတုတ်တံနှစ်ခုလုံးမှာမြတ်စွာဘုရားကဒီစကားနဲ့ဟောတာစိတ္တရဟတို့ဥပါဒါပရိတ္တနာအနုပါဒါပရိတ္တနာခွဲခြားပြီးတော့ဟောပြောမယ်တဲ့ဆွလန်းရင်ဆွလန်းလို့ရှိရင်ပူပန်ရတယ်မဆွလန်းရင်မပူပန်ရဘူးဆွလန်းလို့ပူပန်ရတယ်ဆိုတာဘယ်လိုလဲဆိုပြီးတော့ရှင်းပြဒေဝေရဏသင်ညာသင်္ခါရဝိညာဏလို့ဆိုတယ်ဒီခန္ဓာ၅ပါးကိုငါလို့ထင်တယ်ငါဟာလို့ထင်တယ်ငါငါဟာလို့ထင်ပြီးတော့ဒီအချင်းကြီးနဲ့သိမ့်ပိုက်ပြီးတော့ထားတယ်တွေ့တာပြီးတော့ထားတယ်ဒီနေ့ကျတော့ဒီယုတ်ဝေရဏတေညာသင်္ခါရဝိညာဉ်ဆိုတာပြောင်းလဲပျက်စီးလာအဲ့လိုပြောင်းလဲပျက်စီးလာတဲ့အခါဖြစ်ရလေခြင်းလို့ဆိုတဲ့တောကတွေရောက်လာပူပန်တဲ့စိတ်ဖြစ်ဒီပူပန်စိတ်တွေအဲ့လိုရှိတည်တဲ့ကြောင့်ပူပန်လာတာအကယ်၍သာစောစောတဲ့ကဒီနန္တရားအယုတ်တရားတွေတန်တရားတွေငါလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူးတကယ်တော့လည်းငါလည်းမဟုတ်ဘူးငါဟာလည်းမဟုတ်ဘူးငါဆိုလို့ရှိရင်လည်းကိုယ်ပိုင်ရမှာပေါ့ငါဟာဆိုလည်းကိုယ်ပိုင်ရမှာပေါ့ငါဆိုတာကလည်းငါဟာကိုယ်ပိုင်ဆိုင်ွဲမှာမရှိဘူးတန်ကြောင်းလို့ငါမရှိရင်ငါဟာဆိုတာမရှိဘူးဟောငါမမရှိပဲနဲ့ငါဟာလုံးနေလို့မရဘူးအဲ့တော့ငါဆိုတာလည်းမရှိဘူးငါဟာဆိုတာလည်းမရှိဘူး ငါဆိုတာဘာလို့ကိုပြောနေကြတာတော့ဆိုပုဒ္ဒနာမှာဖြစ်တဲ့ရုပ်ဝေဒနာသိညာသင်္ခါရခန္ဓာဝိညာဉ်လို့ဆိုတဲ့ခန္ဓာ၅ပါးကိုပြောတာအဲ့ဒီခန္ဓာ၅ပါးဟာသူဖြစ်ခြင်းတို့ဖြစ်နေပြီတဲ့ကြောင့်ငါလို့ပြောစရာမရှိငါဟာလို့လည်းပြောစရာမရှိကိုမမပိုင်ဘူးကိုကမနာပါနဲ့ဆိုသူကနာတယ်ကိုကမအိုပါနဲ့ဆိုသူကအိုဆိုတော့စဉ်းစားကြည့်ညီကိုသွားကြည့်လိုက်ညီကအစင်တော်ရစီးဆင်းနေတဲ့အရာကဖြစ်တယ်အဲ့ဒီညီမင်းကကြည့်ထားတဲ့ညီနဲ့ခဏပြင်ရတဲ့ညီဟုတ်ပါမဟုတ်မင်းကညီကသွားကုန်ပြီနောက်ဆုံးမှဒီတဲ့အသေးစိတ်လိုက်မယ်ဆိုင်ခွချက်ချင်းညီသေးကဆင်ပြန်တဲ့နောက်တစ်ခါပြန်ဆင်းတဲ့ညီကခုနညီမဟုတ်တော့ခုနညီရှိသွားအဲ့ဒါအကျိုးသိက္ခာဆရာတွေကမြစ်ကိုယ်တာမြင်လားမြစ်ထဲဆင်းတဲ့လူရဲ့ပြောင်းလဲမှုကိုမမြင်ဘူးခုနကမြစ်ထဲဆင်းလိုက်တဲ့လူကလည်းခုနလူမဟုတ်တော့ဘူးပေါ့ကြောင်းပါပြီလေခွေးတို့ကတရားပွဲမဆခင်ကဖာရီတရားနာလာကြတဲ့ပုဂ္ဂိုလ်များတိမ်ဟထွက်လာတဲ့ရုပ်တရုပ်မှမရှိတော့အခုအရာကော်ပီလေးပြီးရကျန်တာအဲ့ဒါလို့မြင်ရမယ်copy ดิเอาละတော့ဆိုပြောင်းတာလေညည်လိုပဲအများရန်ရှိနေစီကြီးလိုပဲအများရန်လောင်ပြီးတော့ရွေ့နေရွှေ့နေတာဆိုတော့အင်အားထွက်လာတဲ့ရုပ်ပဲဟုတ်တော့မှာတော့အဲ့တော့ရုပ်ကတော့ထားပါတော့ဒီရုပ်ကြီးပါပဲလို့ပြောချင်ပြောလို့ရတယ်စိတ်ကတူရဲ့လားလို့စဉ်းစားကြည့်ပေါ့အင်အားထွက်လာတော့ကစိတ်တွေရှိသေးလားလို့မေးကြည့်တာမရှိဘူးเนาะနောက်ဖြစ်တာကနောက်မှာအရင်ဖြစ်ခဲ့တာကအရင်ပဲရပဲဖြစ်ဖြစ်သာဝရပြောင်းပဲပြီးတော့နေရဆိုတဲ့သဘောတွေဆင်ញင်သုံးသပ်ပြီးတော့နေရအဲ့ဒီဆင်ញင်သုံးသပ်နိုင်တာကိုပဲဝိပဿနာလို့ခေါ်တာဝိပဿနာရှုရတာတာမန်နဲ့တော့မမြင်ဘူးအချိန်ချင်းထက်ထက်ရှုမှတ်ဖို့လိုအပ်တယ်ဟောအချိန်ချင်းထက်ထက်မကြည့်ပဲနဲ့ဘယ်ရာမှမမြင်ဘူးအချိန်ချင်းထက်ထက်ကြည့်ပေးခြင်းအားဖြင့်ဟောခဏကရုပ်တွေလည်းမရှိတော့ပါလားမနစ်ကရုပ်တွေကမရှိတော့ပါလားသူရချင်းနဲ့မနစ်တော့လည်းဒီလိုပဲခုလည်းဒီလိုပဲတချို့ကပြောကြသေးတယ်သဘောချအဲမဟုတ်ဘူးအနစ်ကလည်းဒီတိုင်းပဲခုလည်းဒီတိုင်းပဲအဲဆိုရင်သဘောချတဲ့လူကဘာလို့တွေ့တာလဲဟိုဆွဲလမ်းတာအမလေးအရွယ်တင်လိုက်တာဆိုရင်သဘောကိုကြားအောင်နော်ပူဇော်သွားတယ်လို့ပြောရင်တိတ်ပြီးတော့မကြိုက်ဘူးဘဝလူမျိုးတွေကကြည့်ဒီနားမှာအော်ပိန်လိုက်တာဆိုရင်လည်းမကြိုက်ဘူးဘွားတာဆိုရင်သဘောချအဲ့ဒါပါဘယ်လိုလို့ဆိုဆွမ်းလမ်းတဲ့စိတ်ကလေးရှိတယ်။ကိုလို့ထင်တယ်ငါဟာငါလို့ထင်တယ်ငါဟာလို့ထင်တယ်။ဒါကြောင့်ကိုကောင်းတာပြင်သဘောကျတကယ်ကတော့ရှုပ်ဟာထာဝရပြောင်းလဲပြီးတော့စဉ်စဉ်ကလေးကျူးနေနေရင်တော့မသိတာလေးဘူးပေါ့။အဲအသိတာပြင်တော့မင်းကခင်ဗျားသတိဓာတ်ပုံရိုက်ပြီးတော့ရှင်းချိန်ထားပေါ့။မတူတော့ဘူးဆိုတာဆဲသားကြည့်ပေါ့။ကိုယ်ကိုယ်တော့မှတ်မိကြအောင်ရှုပ်ကျေတော့ရုပ်နဲ့အခုရုပ်ဆိုမှတ်မိတော့မှာမဟုတ်ဘူးအဲ့ဒါဘာလို့ဒီလိုဖြစ်ရတာလဲဆိုမတည်ငြိမ်ဘူးဆိုတာထင်ရှားတယ်တည်ငြိမ်ရင်ငယ်ငယ်ကရုပ်ကလေးတိုင်းနေမှာပေါ့အဲ့ဒါလို့မှမနေတာအဲ့ဒါလို့မတည်ငြိမ်ဘူးဆိုတော့ဝုန်းတိုင်းနဲ့ပြောင်းသွားတာမဟုတ်ဘူးတစ်စက္ကန့်ပြီးတစ်စက္ကန့်ပြောင်းနေတာအမြဲပြောင်းနေတာအမြဲပြောင်းသွားတဲ့အခါဒီခီးသွားတယ်လို့ပဲပေါ့တလန်းချင်းတလန်းချင်းသွားနေတာအလန့်နဲ့ညားလာတဲ့အခါဝေးကွန်သွားတာပေါ့ဆယ်နှစ်နှစ်လောက်ဆိုကွာချသွားပြီဒီ30 40 50ဆိုမမှတ်မိတော့ဖြစ်သွားပြီဟုတ်ကွာချတာ copy copy ရေးမဲ့လို့ဝေးဝေးသွားတဲ့ copy တွေနော်အမှန်တန်တူတဲ့ copy မဟုတ်ဘူးတစ်ဖြည်းဖြည်းဝေးပြီးတော့ပျက်စီးတဲ့အပိုင်းကိုရောက်လာတဲ့ copy နောက်ထပ်ရောက်လာတဲ့အားလည်းဟောအဲ့ဒါလို့မြင်ပြီးချွတ်တင်ပြီးတော့မြင်ထားတဲ့အခါအခုလိုပြောင်းလဲတဲ့သဘာဝတွေကိုကျွတ်တင်စဉ်းစားတဲ့ဝိပဿနာဉာဏ်ဉာဏ်နဲ့မမြင်ဘူး။ငါငါဟာသာဝရမြဲတဲ့အရာလို့သာမြင်ထားမယ်ဆိုလို့ရှိရင်ရုပ်တည်းရဲ့ပြောင်းလဲမှုနဲ့ချုပ်လိုက်လို့ရှိရင်သောကဆိုတာဖြစ်ပါလား။ပစ္စည်းဥစ္စာလည်းထုတ်တူပဲ။ပစ္စည်းဥစ္စာတွေရလာတယ်၊ပစ္စည်းဥစ္စာတွေဝင်ဝေကောင်းတယ်၊စီးပွားရေးတွေတက်လာတယ်ဆိုရင်မစဉ်းစားဘဲနေလို့ရှိရင်ဒီပစ္စည်းဥစ္စာတွေကမခံရဘူးမခံရတဲ့အတွက်ကြောင့်ပျက်စီးသွားရင်တော့ကဖြစ်တယ်အဲတော့အစကတည်းကနှလုံးသွင်းထားရမှာအိုး
ပစ္စည်းသင်္ခါရလူသင်္ခါရဘယ်ယာမမမြဲဘူးဟောဒီလိုစဉ်းစားတတ်ရမယ်အဲ့ဒီမှာဒီခေါင်းကြီးတို့ခေါ်ထားတဲ့စိတ်ရဲ့အတွေးညာဆိုတာလေးရှိတယ်အဲ့ဒီစိတ်ရဲ့အတွေးညာလဲဒီသင်္ခါရတရားတွေနဲ့ပတ်သက်ပြီးတော့သရှိသက်မဲ့ပေါ့ဘယ်လိုနှလုံးသွင်းရမလဲဆိုတာမြတ်စွာဘုရားခေါ်ထားတာရှိတယ်နော်သက်ရှိတွေပေါ်မှာတွေ့တာမှုတွေအာကြီးနေဘလို့ဖြေပြောက်သက်မဲ့ပစ္စည်းပေါ်မှာတွေ့တာမှုအာကြီးရင်ဘလို့ဖြေပြောက်မလဲဆိုရင်ဤစနစ်ဒီမြတ်စွာဘုရားခေါ်ထားတာရှိတယ်တချို့ကပစ္စည်းကိုသိပြီးတော့နှမျောတယ်မကန်ရဲမဝဲရဲမစားရဲအလှကြီးအမျိုးရှိတယ်နော်အလှကြီးထားတယ်အဲတချို့ကျတော့သက်ရှိတ ত্ত্ব ကိုတွေ့တာတယ်မခွဲရဲမခွာရဲတွေ့တာပစ္စည်းမဲ့တဲ့ပုဂ္ဂိုလ်ကတစ်မျိုးသက်မဲ့ပစ္စည်းဝတ္ထုကိုတွေ့တာတဲ့ပုဂ္ဂိုလ်ကတစ်မျိုးသက်ရှိပုဂ္ဂိုလ်ကိုတွေ့တာကတစ်မျိုးအဲ့ဒီနှမျိုးလုံးကသူဖြည်နည်းနဲ့သူစိတ်ရဲ့ထပ်ပေါက်များဆိုတာနော်စိတ်ရဲ့ထပ်ပေါက်များဆိုတဲ့တရားထဲမှာအဲ့ဒါကိုခေါ်တာလားရှိတယ်ဘုရားခေါ်တာဘယ်လိုထပ်ပေါက်ရှာရမလဲဆိုတော့ကြည်ပစ္စည်းပေါ်မှာတွေ့တာလို့ရှိရင်ဘယ်လိုထပ်ပေါက်ရှာဒါလည်းစိုက်ကိုသရပီပဲစိတ်ကိုပြင်ပေးတာကိုယ့်ကိုပြင်ပေးရတယ်ဘယ်လိုပြင်ပေးတော့ဆိုတော့ဟောဒီပစ္စည်းကမကန်ရဲမသုံးရဲထားတယ်ဆိုရင်လေသူ့ဟာသူဟောင်းပြီးပစ္စည်းတော်မှာပဲမြဲနေမှာမဟုတ်ဘူးမသုံးရင်ငါမသုံးလိုက်ရပဲနေမှာပဲသုံးရမယ်ဆိုတော့ဖြစ်သုံးပြစ်ဘယ်နဲ့လျောတော့ဟိုကလေးလာလာလေးဝယ်ထားတချို့မိုးရဲ့လို့ဒီလိုတည်းထည့်ထားမိုးရဲ့လူတွေထဲထားတယ်နော်အဲတချို့ဝတ်တော်မသွားရဘူးဖြစ်သွားတယ်တို့ချာချာအဲ့တော့နှလုံးသွင်းရမှာကအဲ့ဒီလိုတွေ့တာမှုလေးရှိတာလို့ရှင်ဟိုးငါမိုးခဲနဲ့ပြည့်တယ်သူကသူ့တဘာဝတည်းပျက်စီးသွားမှာပဲအဲ့တော့ဝတ်ရမယ်ဒါပျက်စီးရင်ပျက်စီးပဲစီပျက်စီးတတ်တဲ့အရာပဲဆိုပြီးတော့တော့ပျက်စီးဆိုတာသုံးဖို့ကတော့တော့မဟုတ်ဘူးဒီလိုဆိုတာသောသက်ရှိတ attva တွေပေါ်မှာတွေ့တာလို့ရှိရင်ဘလို့ဖြေရထပ်ပေါက်ဘလို့ရှားဘလို့ဟောသူလည်းဒုက္ခနဲ့ဒုလာတာငါခေါ်လို့လာတာမဟုတ်ဘူးဒုက္ခနဲ့ဒုလာပြီးတော့တို့ဒီပါနာဆုံးတာငါတွေ့တာနေလို့လည်းပဲအချိန်တန်တော့သူကလည်းဒုက္ခနဲ့သူသွားမှာငါလည်းငါကံနဲ့ငါသွားမှာဒီနေ့ကျတော့ဖွဲ့တော်မှာပဲတွေ့တာနေလို့မဖြစ်ဘူးရှိတော့လေတော့တခုတူကိုကြီးကြီးတော့ဟာလာတူတူအကျိုးပြုပြီးတော့နေမယ်လို့ဒီလိုလေးပဲနှလုံးသွင်းရမှာပေါ့အဲ့လိုမဟုတ်ပဲနဲ့သူမရှိရင်မဖြစ်ပါဘူးဆိုပြီးတော့ပြတာသိတယ်တခါတည်းကတော့လူစိတ်ကတော်တော်ဆန်းလည်တော့သူမရှိရင်မဖြစ်ဘူးဆိုတော့သူ့အတွက်စဉ်းစားတာလားကိုယ့်အတွက်စဉ်းစားတာလားသိချစဉ်းစားမိရဲ့လားနော်အမလေးရဲ့မေးရှိတဲ့လူကလည်းအမေးရှိမဖြစ်ပါဘူးလို့ဆိုရင်မဖြစ်တာကသူဖြစ်နေတယ်နော်အမေးမဟုတ်ဘူးအဲဘသူမရှိမဖြစ်ပါဘူးလို့ပူတာကကိုယ့်အတွက်ကိုပူနေတဲ့အထိတ်ရဲ့အမှားတော့သူများအတွက်ပူတာမဟုတ်ဘူးအဲ့တော့မရှိမဖြစ်ပါဘူးဆိုတာတွေကကိုယ့်အတွက်ပူတာလေးရှိတယ်အကုန်လုံးသူတွေကကိုယ့်အတွက်ကနံပါတ်1ပဲဘယ်နေရာသွားတော့ကိုကနံပါတ်1ပဲကိုယ်တည်းကိုနမတိချပြီးတော့စဉ်းစားတာဖြစ်တယ်။ဒါကြောင့်မြတ်စွာဘုရားကအတ္တတမံပေမနတိတဲ့။မိမိနဲ့တူတဲ့လောကမှာချစ်ခင်စရာဆိုလို့ရှိရင်ကိုယ်နဲ့တူတဲ့ချစ်ခင်စရာဆိုတာမရှိဘူး။ဒါဖြင့်သူများချစ်ခင်တယ်ဆိုတာပါတော့။သူများချစ်ခင်တယ်ဆိုတာအဲ့ဒီပုဂ္ဂိုလ်အကြောင်းပြုပြီးတော့ကိုယ်မှာဝန္တာချင်းနှူးမှုတွေရနေလို့ချစ်ခင်တာ။ဝန္တာချင်းနှူးမှုမရဘူးဆိုလို့ရှိရင်သွားတော့မယ်နော်။အချက်နဲ့ရောသာသမီတွေပဲလေသာသမီတွေပဲမိဘတွေကသာသမီဘယ်လောက်ချစ်ချစ်ဆိုတဲ့သာသမီဘာလို့အွေပြတ်ချင်냐ကိုယ့်ရဲ့စိတ်ချမ်းသာမှုတွေကိုဖြည့်ဆည်းတာမကြိုက်တော့ဘူးဖြည့်ဆည်းတာကသူကကိုယ့်ရဲ့စိတ်ချမ်းသာမှုကိုဖြည့်ဆည်းသူ့အကြောင်းကြီးစိတ်ကကိုယ်ပျော်ရွှင်မှုတွေမရတော့မရတော့တဲ့အတွက်ကြောင့်တွားတော့မပြောနိုင်ဘူးအွေပြတ်ချင်냐လဲအဲ့တော့လူလောကလူတွေဆိုတာကိုယ်ရေးပဲကိုစဉ်းစားတာတဲ့ဓမ္မနဲ့အမတ္တမမှန်နော်ကိုယ်ရေးကိုစဉ်းစားသူများရေးဆိုတာဒုတိယအဲ့တော့ဘာလို့ကိုယ်ရေးကိုစဉ်းစားတာလဲဆိုတော့ဆွဲလန်းတာကိုယ့်ပေါ်မှာကိုကြီးနေတယ်
ကိုယ်ခန္ဓာကိုယ်ပေါ်မှာပို့ပြီးတော့ဆွဲလန်းနေအဲ့ဒီဆွဲလန်းမှုဆိုတဲ့တဏှာတွေမှာခပ်ပေါက်ကလေးတွေရှာထားပြီးတော့ခွင့်ပြုလို့တွေ့အဲ့ဒီခပ်ပေါက်ရောက်ကျိုးစားအထောက်ကြရမယ်အဲ့ဒီလိုခပ်ပေါက်မြင်အောင်မကျိုးစားနိုင်ဘူးဆိုလို့ရှိရင်တော့ဆွဲလန်းစိတ်တွေကိုအကြောင်းပြုပြီးတော့ပူပန်စိတ်တွေကတော့နောက်ကလာနေမှာပဲဘယ်တော့မှဖြည့်ရှင်းလို့ရမှာမဟုတ်ဘူးတဲ့အဲ့ဒီဆွမ်းလန်းစိတ်တွေကိုဖြေလျှော့ချလိုက်မှပူပန်စိတ်ကလည်းပဲရောချသွားနိုင်တယ်။ဖြေတဲ့နည်းတွေကိုမြတ်စွာဘုရားသခင်ကိုရမြတ်ကမဟာတိဂရဏတော့မှတိဂရဏရှိမှပေါ်များစေဆိုတဲ့တိဂရဏအာယုန်လေးပါပေးပြီးတော့လေ့ကျင့်ခန်းလုပ်ဖို့စိတ်ရဲ့လေ့ကျင့်ခန်းလေးလုပ်ဖို့စနစ်တကျပေးတယ်။လူစရာတယောက်နဲ့တယောက်တော့မတူဘူးပေါ့အဆင့်ချင်းလည်းမတူဘူး quality qualification လည်းမတူဘူးမတူသည့်အတွက်ကြောင့်ပုံစံတူလုံးလို့တော့မရဘူး။အဲတချို့ကလည်းရကြရမယ်တချို့ကလည်းလက်မရဘူးပေါ့။ကိုယ်ဆင်တဲ့ကိုယ်ပဲဒါမှမဟုတ်ကိုယ်ဝန္တာကိုယ်သာသိကိုယ့်ဘာကိုကြိုးစားဖို့လိုပါလဲ။ဒါသူများချင်းတာကိုမရဘူးကိုချင်းမှကိုရ။အဲတော့ကိုယ့်ဘာကိုဖွင့်ရတဲ့ပြေတာကိုယ့်ကိုဒီပူပန်စိတ်တွေကိုရှင်းချဖို့ရတယ်ကိုယ်ကိုဆွဲလန်းစိတ်တွေကိုချော့ချချော့ချဖို့ကြိုးစားအဲ့ဒါလို့ဆွဲလန်းစိတ်ကိုချော့ချခြင်းဘာနဲ့ချော့ချော့ချရမလဲလို့ဆိုရင်ဟောကာယဝေဒနာစိတ်ဓမ္မလို့ခေါ်တယ်ခန္ဓာခန္ဓာကိုလည်းပတ်သက်လာတဲ့သဘာဝတရား၄မျိုးပေါ်မှာစိတ်ကိုလေ့ကျင့်ပြီးတော့ပြရအမှန်မြင်အောင်ကြည့်ရကာယနဲ့ပတ်သက်ပြီးအမှန်မြင်အောင်ကြည့်ရမယ်ဝေဒနာနဲ့ပတ်သက်ပြီးအမှန်မြင်အောင်ကြည့်ရမယ်စိတ်ဓာတ်နဲ့ပတ်သက်ပြီးအမှန်မြင်အောင်ကြည့်ရမယ်ကျန်တဲ့ဓမ္မတွေနဲ့ပတ်သက်ပြီးအမှန်မြင်အောင်ကြည့်ရမယ်။ကာယ ानु ပဒနာ ဝေဒနာ ानु ပဒနာ စိတ်တ ानु ပဒနာ ဓမ္မ ानु ပဒနာဆိုတဲ့ဒီတတိပ္ပံတရားတွေ။ဘွားများဘွားများကိုဘွားများလေးရတယ်။မြတ်စွာဘုရားတကယ်ကိုအမှန်တမ်းမှရိုးရှင်းပြီးတော့လောက်ရတဲ့လေ့ကျင့်ခန်းလေးတစ်ခုပြရအောင်။ physical exercise လုပ်တယ်လို့ပဲ mental exercise လုပ်ခိုင်းတာပဲဒါ။ကမ္ဘာတုတ်တယ်ဆိုတာဒီလေ့ကျင့်ခန်းလုပ်တာစိတ်ကိုအာယုံနဲ့လေ့ကျင့်အဲ့တော့ကြည့်ရသော်ဗျာကပထမတတိနဲ့သံစဉ်ညာကိုကြည့်တွတ်တဲ့အောင်လုပ်ရမယ်သူတွေကတတိလက်လို့ဖြစ်နေတာအမြဲတမ်းမှများတယ်ပေါ့အဲ့ဒါကြောင့်မလို့တတိကိုပြန်ပြီးတော့မွေးမြူလေ့ကျင့်ရသံသနာဆိုတဲ့ဆင်ញံတုံတရားကိုပြန်ပြီးတော့မွေးမြူပါလေ့ကျင့်ပြပါဆိုပါလို့လောကလူတွေမှာလေတစ်ခါတစ်ခါကျတော့ paralyze လေချက်သွားတာရှိတယ်မလားလေချက်သွားတဲ့အခါကျတော့ပြန်ပြီးတော့လေ့ကျင့်ယူရတယ်လေကောင်းသွားပြီဆိုရင်ပြန်လေ့ကျင့်လေ့ကျင့်တဲ့အခါမှာလမ်းလျှောက်တာတွေဘာတွေပြန်လေ့ကျင့်ရအဲ့ဒါလို့လေ့ကျင့်တယ်လို့ပဲခွန်ကြီးတို့တကယ်တန်တယ်မစိတ်ကိုလေ့ကျင့်ခံယူရအဲ့ဒါကြောင့်စိတ်ကိုလေ့ကျင့်ခံယူဖို့ရတဲ့မာသရိဝရဏတော့ပါဆိုတော့ခန္ဓာကိုယ်ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့နေကျင်ခံယူဖို့ခொဏဌာနဆိုရဲဆိုပြဟောတာရှိ။အဲတော့ဆွမ်းလန်းစိတ်တွေကိုဖြေချောက်ချင်လို့ရှိရင်အဲ့လိုနေကျင်ခံယူရမှာ။ဒါလေးနေကျင်ခံယူမလို့ဆိုကိုယ်ခန္ဓာကိုယ်လေးတွေနဲ့ရှေ့တိုးတောင်းငင်လောက်တာလေတတိနဲ့လောက်ရအောင်ဒီလိုဆိုလို့တတိထား။ဟောငါရှေ့ရွှေ့တာပါလား။ဟောငါနောက်ရွှေ့တာပါလား။အမှတ်တမဲ့မဟုတ်ဘူးရှေ့ရွှေ့တာနောက်ရွှေ့တာ။တတိဘယ်လိုလဲ။ခေါ်ကြည့်တာလဲသတိမလို့ရအောင်မျက်စိကကြည့်တယ်ခါမှာသတိမလို့မျက်စိဆိုတာတော့ကြည့်တာရှိရှိမှာပဲပေါ့အဲကြည့်ပြီဆိုရင်သတိနဲ့ရှိမှာနောက်တစ်ခါအဝတ်အစားပြင်ဆင်ဝတ်တဲ့အခါမှာလည်းသတိနဲ့ဝတ်စားပြင်ဆင်ဝါးမယ်စားရတော့တဲ့အခါမှာလည်းဝတ်စားပြင်ဆင်စားရတော့တဲ့အခါမှာလည်းသတိနဲ့စားရတော့နောက်တစ်ခါလက်ခွေးလက်ဆန်ချီခွေးချီဆန်ဒါတွေလည်းသတိနဲ့ထုတ်ရှာနော်သွားရလာတယ်ချက်ချထိုင်တာလည်းပဲတတိတဲ့ရင်လုပ်တယ်နောက်ဆုံးမှာအိမ်သာတက်ထာဆက်ပြီးတော့တတိနဲ့လုပ်တယ်တိတ်တိတ်နေတာလည်းပဲတတိနဲ့ပဲနေတယ်ဟောလေ့ကျင့်တာခဏဌာနရသော်ဗျာမာတိဌာနလုပ်တာပေးတယ်အဲ့ဒါနဲ့လေ့ကျင့်မှာတတိတွေစွမ်းအားတွေကောင်းလာပြီသံစဉ်ညာဆိုတဲ့ရှင်ဉာဏ်တရားတွေကိုယ်မှာစွမ်းအားတွေတက်လာပြီဆိုတဲ့အခါကိုယ်တဏ္ဍာမှာရှိတဲ့ယုတ်တရားတန်တရားတွေအပြစ်ကိုမြင်အောင်ဝိပဿနာဉာဏ်နဲ့ဆင်ញံတော့တတ်ပြီးဖြစ်ရမယ်။
အပြစ်ဆိုဒီမှာအပြစ်ရှာရတာမဟုတ်ဘူးသူ့ကိုယ်ကအပြစ်တည်းရှိကိုယ်ကမမြင်တာခန္ဓာကိုယ်ကြီးမှာမျက်စိမှာတခုပြောလိုက်ရင်စန္ဒာတွေလည်းနားလေမျက်စိနဲ့ပတ်သက်ပြီးတော့ခွန်ကြီးတို့တူရှာကြည့်ရမျက်စိနဲ့ပတ်သက်ပြီးတော့ခြေနှက်ဆရာကောင်းတာရှိတယ်မခြေနှက်ဆရာကောင်းတာရှိတယ်ထပ်ပေါက်ရှိတယ်ဒါကိုယ်ကိုစဉ်းစားကြည့်လိုက်မျက်စိနဲ့ပတ်သက်ပြီးတော့ခြေနှက်ဆရာကောင်းတာပါလေဆိုလို့ရှိရင်မျက်စိကိုအသုံးပြုရလို့ဟောတရားတွေကြည့်ရလို့မျက်စိကိုအကြောင်းပြုပြီးတော့ဘဝတမှုခြေလုံးမှုရတာခြေနှက်ဆရာပဲမျက်စိမရှိရင်ပဲကြည့်လို့ရမှာတော့ဟောဒါကမျက်စိနဲ့ပတ်သက်တဲ့ခြေနှက်ဆရာဘုရားပဲဖျားဘူးရတယ်เนาะဖျားဘူးရတယ်ညင်စရာအာရုံတွေမြင်ရဒါခြေနှက်ဆရာမခြေနှက်ဆရာဘာတော့လို့ဆိုရင်မျက်စိကတဖြည်းဖြည်းမုန်းလာတတ်တာဒါမခြေနှက်ဆရာဘယ်သူမျက်စိပြီးပြီတဖြည်းဖြည်းမုန်းသွားတာပဲအားနေသွားတာပဲနောက်ဆုံးကျတော့အသက်ရှိဆုံးကောင်းတယ်ဆိုပေမဲ့နောက်ဆုံးကျတော့မျက်စိကပွေရတာကြီးပဲပေါ့သူပဲဖြစ်ဖြစ်အဲ့ဒီမတည်မြဲတဲ့သဘောလေးကမချိန်နှက်ဆရာ။ဒါပြင်မျက်စိနဲ့ပတ်သက်ပြီးတော့ထွက်ပေါက်ကပါလို့ဆိုလို့ရှိရင်မျက်စိပေါ်မှာတွေ့တာတဲ့တဏ္ဍာကကိုဖယ်ရှားပြစ်တာထွက်ပေါက်။ဘယ်အယုတ်ဘယ်နာမဲဖြစ်ဖြစ်အဲ့တိုင်းပဲရှိ။အပ္ပါဒဆိုတဲ့ချိန်နှက်ဆရာရဲ့အာရိနဝဆိုတဲ့မချိန်နှက်ဆရာအပြစ်နာစာရဲ့နေတရဏဆိုတာထွက်ပေါက်ရဲ့ပြန်ရမယ်ဖြစ်ဖြစ်အကုန်လုံးရှိတယ်။အဲ့ဒီမှာဘုန်းကြီးတွေလည်းခြေနှက်ဆရာလေးကြီးပဲလူတွေကမြင်နေကြတယ်။အာဒီနဝဆိုတဲ့အဖြစ်ကိုမြင်အောင်ကြည့်ဖို့။အာဒီနဝဆိုတဲ့အဖြစ်ကိုမြင်မှထပ်ပေါက်ရမယ်။ထပ်ပေါက်ဆိုဒီမှာအဖြစ်ကိုမြင်တဲ့အခါမှာဆွဲလန်းတာကိုဖယ်ရှားနိုင်တယ်လို့သူပြောတယ်နော်။အဖြစ်မမြင်မဲနဲ့ဆွဲလန်းမှုကိုမထင်ရှားနိုင်မဖယ်ရှားနိုင်ဘူးတဲ့။ဒီတားကြောင့်မလို့သမထဒီတတိပဌာန်ချင်းစဉ်အတိုင်းစိတ္တကြိုးကိုအထောက်လိုက်မယ်ဆိုလို့ရှိရင်ဒီချင်းစဉ်ကိုမြတ်စွာဘုရားကဒီချင်းစဉ်ရဲ့အကျိုးကျေးဇူးတွေခုနှစ်မျိုးထုတ်ဖို့ပြတာအားလုံးသိတဲ့အဲ့ဒီမှာဒီပူပန်စိတ်တွေကိုဖယ်ရှားပြစ်နိုင်တယ်ဆိုတာပါတော့အဲ့ဒီတတိပဌာန်ချင်းစဉ်အတိုင်းသဘာဝကိုချိန်ဆွလန်းမှုတွေကိုဖယ်ဖြောင်းနိုင်ရည်ဆိုရင်ဘာဖြစ်တယ်နမတေကတတိပဒံချင်းစဉ်ကိုကျင့်လိုက်တဲ့အခါမှာတတ္တံဝိတုဒ္ဓိယဟာညှဉ်းနွမ်းနေတဲ့စိတ်တွေဆင်ကျဲလာတယ်။ဟောပူပန်တဲ့စိတ်တွေလည်းပဲပြင်းပြသွားနိုင်တယ်ပေါ့။နောက်သောကပိဋိဝါဏံဓမ္မတေကမှာဆိုရင်စိတ်တွေကိုဖယ်ရှားနိုင်တယ်။ဟိုကျွေးရမဲ့သဘာဝတွေကိုဖယ်ရှားပြစ်နိုင်တယ်။ဒုက္ခဒေါမနတဏံအထင်မှာကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်းတွေကလုံးဝချုပ်ငြိမ်းသွားမယ်။ဟုတ်ဒီပူလောင်မှုတွေကလွန်မြောက်သွားဖို့အတွက်ဒီတတိပဒံကျင့်စဉ်ဟာတခုတည်းသောနိလမယ်လို့ပြောဆိုပြတယ်ပြောပြဒီအတိုင်းကျင့်လို့ဒီအကျိုးကျေးဇူးတွေကိုခံစားသွားတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ပေါ့ကိုယ်ကိုယ်တိုင်ကျင့်ရင်လည်းထိုက်တဲ့နှလုံးအောင်မြင်မှုကရရှိနိုင်တာအရဟတတော့ဘယ်သူမှမဖြစ်နောက်ဆုံးမှာညာရတာအဓိကမှာနိဗ္ဗာန်လမ်းကြောင်းပေါ်ရောက်သွားပြီးနိဗ္ဗာန်သွားတဲ့လမ်းကိုတွေ့သွားနိုင်ဖြစ်ပြီးတော့နောက်ဆုံးမှာနိဗ္ဗာန်သာသစ္စာကိရိယာဒုက္ခကသိရဲ့ချုပ်ငြိမ်းရဖြစ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်လို့ဒီလိုဆိုတာเนาะအဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့အစဉ်အမြဲဆုံးဖြစ်တဲ့ရတ္တမေရတ္တဖို့ဆိုတာကိုရတဲ့အခါမှာဒီဆွလန်းစိတ်ဆိုတာ ਨੇ ကုန်သွားတယ်အဲ့ဒီဆွလန်းစိတ်ကုန်သွားပြီဆိုတော့မှပူပန်စိတ်ဆိုတာ ਨੇ ကုန်သွားတယ်ဟောအဲ့တော့အနာဂတ်ဖြစ်သွားရင်ပဲပူပန်စိတ်ကအဲ့ဒါမှလဲတော့မရှိတော့ဘူးပူပန်စိတ်ကချုပ်ငြိမ်းသွားပြီသို့တော်ဆွမ်းလန်းစိတ်ကလေးတွေကျန်နေသေးတယ်ကျန်နေသေးသည့်အတွက်ကြောင့်ပူပန်စိတ်ကမထင်ရှားတော့တာရှိတာကိလေသာရဲ့အပူလေးတွေကတော့ကျန်နေသေးတာပဲပေါ့အဲ့နောက်ဆုံးမှာရတ္တမေရတ္တဖို့ဆိုတဲ့ဒီဝိပဿနာရှင်းစဉ်ကိုရှင်းလို့ရတ္တမေရတ္တဖို့ရောက်ပြီဆိုတာနဲ့တကယ်နဲ့ဟုတ်ဆွလန်းစိတ်တွေကအကုန်လုံးချုပ်ငြိမ်းသွားတယ်ဆွလန်းစိတ်တွေချုပ်ငြိမ်းသွားပြီဆိုတဲ့အခါပူပန်စိတ်ကလုံးဝချုပ်ငြိမ်းသွားအဲ့ဒီဆွလန်းစိတ်နဲ့ပူပန်စိတ်ဒီနှစ်ခုလုံးလုံးဝအကြောင်းချုပ်သွားလို့အကျိုးတရားတွေပါချုပ်ငြိမ်းသွားခြင်းဟာနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းပဲဖြစ်ပါတယ်ဒါဘုရားမြတ်စွာဘုရားတော်မူခဲ့တဲ့ဥပဒ္ဒါပရိသတ်တနာတရားတော်အရာ
ဘုန်းကြီးတို့ရှင်းပြီးတော့ဟောကြားတာဖြစ်ပါတယ်။ဒါကြောင့်ဒီအချက်ကိုတို့တော်လေးပြိတ္တတ်ဆွဲလန်းလို့ရှိရင်ပူပန်ရတယ်မဆွဲလန်းလို့ရှိရင်မပူပန်ရဘူး။ဒါကြောင့်မို့စိတ်မပူရင်လို့ရှိရင်ဆွဲလန်းမှုဖယ်ရှားရမယ်ဆွဲလန်းမှုဘာနဲ့ဖယ်ရှားမလဲဆိုသတိပ္ပံကျင့်စဉ်ကျင့်ပြီးတော့ဝိပဿနာကျင့်စဉ်ကျင့်ပြီးတော့ဖယ်ရှားနိုင်တယ်ဆိုတဲ့ဒီနည်းစနစ်တွေကိုမြတ်စွာဘုရားဟောကြားထားတဲ့အတိုင်းကျင့်ကြံကြိုးကိုအားထုတ်ခြင်းဖြင့်ဆွဲလန်းစိတ်ပူပန်စိတ်တွေအကျင့်မဲ့ချုပ်ငြိမ်းရာနိဗ္ဗာန်ချမ်းသာကိုယ်စီကိုယ်ငှက်မျက်မှောက်ပြုနိုင်ကြပါစေကုန်တည်းခေမိတ္တပူရာတတ္တဝါများစွာ
ဆိုင်ရောက်တော်မူကြ